to the Voice of America in Burmese.
Mingla mena khe ma shin. Washington မြို့တော် VOA American အသံကနေ2018ခုနှစ်ဇူလိုင်9ရက်စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနေ့ခင်ပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုကိုကျော်အောင်လွင်နဲ့ကျွန်တော်ကြော်ကြောသိမ်းပြပြပါပါ။အမေရိကန်နဲ့တရုတ်ကြားနှစ်ဖက်ကုန်ပစ္စည်းတွေပေါ်အပြန်အလှန်အခွန်တွေတိုးပြီးတော့ချမှတ်လိုက်ကြပါပြီ။ထိုင်းနိုင်ငံမှာဂူရဲပိမှုနေသူတွေကိုကယ်ထုတ်ရေးတခြားနိလန့်တွေရှောက်ပွေနေကြပါတယ်။ကမ္ဘာပလာကွာတာဖိုင်နယ်ပွဲမှာပြင်းထန်တဲ့ဘယ်လ်ဂျီယံတို့အနိုင်ရပြီးဆီမီဖိုင်နယ်အဆင့်တက်သွားကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်ပြည်ပြည်ချင်းမှာလည်းထိုင်းနိုင်ငံမြောက်ပိုင်းကလှိုင်းဂူရဲပိမှုနေသူတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြဖို့ရှိပါတယ်
။ဒီညမှာနောက်ဆုံးသိကြတော့အင်္ဂလန်ရင်းနှုတ်သမားတွေကိုဒီကလေးတွေကိုထုတ်လာလို့ရမလားဆိုပြီးရေလမ်းကြောင်းတောက်ကြည့်ခိုင်းနေ။ပြော်ကလေးတွေကိုလည်းဟိုမှာဟိုရေကူးတ
ာနဲ့ဒါကတော့လှိုင်းကူရှိကိုကိုယ်တိုင်ရောက်ရှိနေတဲ့မြန်မာသတင်းသမားတဦးနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်။အဲ့ဒီနောက်ရန်ကုန်မြို့တော်စီပင်တာယာရေးဥပဒေတစ်ကိုအတီးပြုတ်လိုက်ပြီးဖြစ်တဲ့အတွက်ရွေးကောက်ပွဲတွေကိုလာမယ့်ဒီဇင်ဘာလမှာပြုလုပ်ဖို့ခန့်မှန်းထားတဲ့အကြောင်းကိုလည်းကြားမှာပါ။ကမ္ဘာသတင်းတွေထဲမှာတော့ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုဖြေရှင်းဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့သတင်းလွှာကိုလည်းထုံးလင်းပေးဖို့ရှိပါတယ်။သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာစတာတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်
။အမေရိကန်ဒေါ်လာ34ဘီလီယံမှုတရုတ်သွင်းကုန်ပစ္စည်း800ပေါ်အမေရိကန်ကအခွန်တိုးချပြီးတဲ့နောက်ဒီလိုနိုင်ငံတွေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလုပ်ဆောင်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ယူထက်ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအဖြစ်အလားတူဒေါ်လာ34ဘီလီယံမှုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြပါရယ်အမေရိကန်ကအခွန်ချမှတ်တဲ့ပေါ်တရုတ်ဘက်ကတုံ့ပြန်လို့ဆောင်တာဟာလုံးဝကြိုးကြောင်းခိုင်လုံတယ်လို့တရုတ်နိုင်ငံကြေးဌာနပြောခွင့်ရလူကန်းကပြောပါရယ်အမေရိကန်ရဲ့လုပ်ရဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးအခင်းအကျင်းကိုကမောက်ကမဖြစ်စေမယ်ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လုပ်ကမှုတွေဖြစ်စေမယ်။ကမ္ဘာစီးပွားရေးနလန်ထူမှုကိုအဟန့်အတားဖြစ်စေမယ်လို့တရုတ်ပြောခွင့်ရလူခန်းကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်လွှင့်ပါတယ်
။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စသဘောတူထားတဲ့အတိုင်းတကယ်လုံဆောင်မှုတွေရှိလာရအောင်တွန်းအားပေးတဲ့အနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ဖွန်ပီယိုမြောက်ကိုရီးယားမှာအခုရောက်နေပါတယ်။မနေ့တုန်းကမြောက်ကိုရီးယားရဲ့ထိပ်တန်းအရာရှိကြီးတူဖြစ်တဲ့ကင်မြုံချိုးနဲ့ဝန်ကြီးပွန်ပီယိုတို့တွေ့ဆုံဆွေးနွေးကြတာအချိန်3နာရီလောက်ကြာခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံခဲ့ကြပြီးတော့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွှတ်မယ်လို့ပြောထားခဲ့တဲ့ကိစ္စဟာကင်ဂျွန်အွန်းဘက်ကဘလောက်ထိလေးနဲ့ထားပြီးတော့လုပ်နေတဲ့ဆိုတဲ့တန်တရားတွေကြီးထွားလာနေတဲ့အချိန်နဲ့ဖြစ်ပါတယ်ဒီအချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့မြောက်ကိုရီးယားခီးစဉ်ထပ်ပြီးတော့ဖြစ်လာတာပါအခုဒီချိန်ထဲမှာဆိုဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုသွားတာ၃ချိန်ရှိပါပြီ။အခုလိုမြောက်ကိုရီးယားကိုသူပွင့်ချခဏလာရတာနဲ့ပတ်သက်ပြီးတော့နောက်တစ်ချိန်သူထွက်လာရအောင်မယ်ဆိုရင်တော့ဒီနိုင်ငံမှာအခွန်ပေးရတော့မယ့်အချိန်တွေရောက်ပြီလို့ဝန်ကြီးပွန်ပီယိုကအပြောသဘောပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အနီးကပ်ကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ကင်မြုန်ချူးကလည်းဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုလာတဲ့အချိန်များလည်းလေအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားယုံကြည်မှုတွေပို့ပြီးတော့တိစောက်နိုင်နေလေပါပဲလို့ဆိုပါတယ်။မနေ့ကသူတို့နှစ်ဦးတွေ့ဆုံဆွေးနွေးခဲ့ကြတာ2နာရီနဲ့45မိနစ်ကြာပါတယ်ဒီကနေ့လဲဆွေးနွေးမှုတွေထပ်ပြီးတော့ရှိနေလေဦးမယ်လို့ဝန်ကြီးပွန်ပီယိုဘက်ကယူဆထားပါတယ်ခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့မတွေ့ဆိုတာကတော့အခုချိန်ထိတဲတဲကွယ်ကွယ်မသိရသေးပါဘူ
းအီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့တင်းမာတဲ့မူဝါဒကိုတူရကီနိုင်ငံကဝေဖန်ပြစ်တင်ထားသလိုအီရန်ပေါ်အမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုထိရောက်ဖို့တူရကီရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတာကြောင့်နှစ်ဖက်ကြားထိတဲ့တွေ့မှုအသစ်ဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောပါတယ်တူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနနဲ့တောက်ကြနေကလို့တဲ့မိမြန်ကန်တခုမှာတူရကီနိုင်ငံသားရေးဝန်ကြီးမက်ဘလူကာဘူဆိုဂလူကအီရန်ပေါ်ချမှတ်တဲ့တန်ခတ်ရည်ရွယ်မှုတွေကိုအကောင့်ထည့်ပေါ်တာဟာဒေသတခုလုံးပေါ်ဆိုးရွားတဲ့တယောက်မှုဖြစ်စေပြီးတိတ်ကိုအန်ဒရယ်ကြည့်တယ်လို့ပြောပါတယ်။တူရကီသမ္မတရေဂျစ်တိုင်ယပ်အာရိုဝန်ရဲ့အမိမဖော်တဲ့အကြီးအကဲပြည်သူကလည်းကုလသမဂ္ဂရဲ့တန်ခတ်ရည်ရွယ်မှုကလွဲလို့တခြားဘယ်နိုင်ငံရဲ့တန်ခတ်ရည်ရွယ်မှုကိုမှတူရကီအနေနဲ့လိုက်နာမှာမဟုတ်ပါဘူး။တခြားနိုင်ငံတွေလုံချင်တာအတွက်တူရကီကိုအသုံးချခံမှာမဟုတ်ပါဘူးလို့ပြောပါတယ်။
ရုရှားလို့နိုဗီချုခ်အစိတ်တန်တင်တယ်လို့ယူဆတဲ့ဗြိတိန်နိုင်ငံကဇုံတွဲနှုတ်ဦးကိစ္စမှာသူတို့လုံးဝပါဝင်မှုမရှိဘူးလို့ရုရှားဘက်ကညင်းနေပါလေ။ပြီးခဲ့တဲ့မလတုန်းကလည်းရုရှားထောက်လိုင်းဟောင်းတူနဲ့သူ့ရဲ့သမီးဖြစ်သူတို့အဲ့ဒီအစိတ်နဲ့တိုက်ခတ်ခံခဲ့ရလို့အသေးအံဖြစ်ပြီးတော့ဆေးရုံမှာသတင်းတပတ်တော်တော်ကြာကြာကုသခံခဲ့ရပါသေးတယ်။အစိတ်သုံးတိုက်ခတ်မှုတွေမှာ ဒီဥရောပမှာအချင်းချင်းဖြစ်နေတဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကလည်းစိုးရိမ်နေတယ်ဒါပေမဲ့ဘယ်ပစ္စည်းကိုတုံးပြီးတော့စိတ်တင်စေတာလဲဒါမှမဟုတ်ဘလို့အသုံးပြုပြီးတော့လုပ်နေကြတယ်လဲဆိုတဲ့သတင်းချက်လက်တွေကျွန်တော်တို့မသိရဘူးလို့ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်
ပြီးခဲ့တဲ့စနေနေ့တုန်းကအသက်40လေးနှစ်အရွယ်ဗြိတိန်နိုင်ငံသားတဦးနဲ့၄၅နှစ်အရွယ်အမျိုးသမီးတဦးအင်စပရီမျိုးမှာသတိလက်မျိုးနေခဲ့ကြပြီးတော့တာဝန်ရှိသူတွေကစစ်ဆေးကြည့်တဲ့အခါမှာမလာတော့ကရုရှားထောင်လိုင်းဟောင်းနဲ့သူ့ရဲ့သမီးကိုတိုက်ခတ်ခံရတဲ့အစိတ်နဲ့အမျိုးအစားတူနေတဲ့အကြောင်းဗြိတိန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ဖျော်ရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအ ဒီနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီနေ့ကနေ့ကတော့ဒီန
Turu bolong di nibiarugu gudega ni ketunan ye. Tajal anjong kugu cabut we. Kuye apo mida jawab miasa ami abian baga tu dah de dogu. Kezai peru seni ni jawari. Jadi uru posul larane miyogu dengu li uin nelarari jaw. Turu gu ketubu cintim siro bulu. Kezai lungangu daunyu lusang ni le daunyu sidurika piobari. Kudema turu gu cabut jengrega suin ketu ye lungan ini. Ajenzon ayongsai lutaraga. Kurega jiru tanah nama soto biadane keliru gu jengau tembirari piobari. Tapi mele kezai lungan bawang lusang ni le Thai Navy Seal tapo wayang do. Tau janiga di sundara jaw. Mula kezai si cemoye ketuaya dulu. Nau ta tiada muzah umai lu kamera jang le. Kurega ni yeso tu dia lungan tiaw mu ane doma piada jaw. Tau wensi dulu ini ne tercani lian ni gu senza lajaraba. Di jang dren lagu dren le bima tole musi bari.
ไทยในงานเต่าไม้ผู้แข่งดีตามมาจากตะวันนี้ดงอ่ะเต็มหมดเต็มหมดแค่ลุเต็มส่งยาเรดูยี่ตัวฮะอันนี้ส่งต้องจะต้องชีลาบีลุไทยเย่ตะเพื่อกำเนิดดงอ่ะเปลี่ยวไปเลยยาดิวดูสวรรค์นี่ลุเปลี่ยวส่งนี่ดูดีกว่าชาพุยกิสะสนิทมันเนี่ยที่สังเกตอะไรลุดีตากันยาชีดีกับสวรรค์เต็มหมดตัวเกเรเต็มหมดมาลุติยังเอาป่าวมีดูไอเทียกู้จะต้องก็กบาลเล็กฮีเดอร์ดีบ่เสียงเต็มทายาระอันนี้ส่งสนุกชีนี่ไปเลย ปัตมาไล่ลงอ่ะเต็มโอ้กูย้ายปูไปแล้วบิดอ่ะเยสเอาทั่วได้ยังไงกูไม่ตรายเดวินลากเก็บบิดอ่ะเต็มโอ้กูยังเอาเทนุไม่ยากเก็บอู่ไอ้ที่มาเป็นนอกจากไล่เนี่ยถ้าบิดอ่ะเต็มโอ้กูย้ายขั้วเข่าข้างเงียลุเต็มโอ้เต็มโอ้เขียร์เลยลุเต็มโอ้มาเลยมุกับเปียวไปเลยจากตอนนี้สอดสอบไปน้องอ่ะเลยไอ้ที่ผู้แข่งกันอยู่นั่นมาเป้เต็มโอ้จะซีเต็มโอ้เข้าบัดดีเลยไอ้เต็มโอ้เรามาเตี้ยงเนี่ยอุยอปากะขี้ตัวเลย เรื่องนั้นอุไลปะลากเกี่ยวกับอารมณ์ของเกษตรนั่งเงี้ยไปเลยท่านเองต้องไม่ผู้แข่งดีตามมาสู้อะไรอย่างเดียวดูชินเลยก็ลามเองอันนี้ที่เสบียร์ชินในมีโรมองนั่นตรีปีจัดอีเล็ตทุกอย่างท่าไปเลยผู้แข่งดีตาหากบาลเล็กขี้เดรีเซเว่นซาร์ดีตาทุกพิบีโรดินเนมาขี้เดรีต้องจะงาตานอนดามิโรคำมันท่าละบ้า
กบ้าปลาบอลลูนเบียงเวกอดาฟินเนี่ยประมาณเป็นมาเป็นเด็กกับอุลุกุยกูนักกูเปียจุดยาเป็นมาเบลเยียมกับบราซิลกูนักกูรุกูเนี่ยดีดีนั่นบีซีมีไฟนอลซึ่งอุตตะตัวจาวาบี เป็นเด็กด้วยกูรีกูมันนี่เลเซอร์มาเวรเงาเพื่อนกูตัวอยู่บีเท่าเสร็จมันนี่มารอคริสเมนกันตัวเนี่ยบอลงกูอุลกุยกูตัวมามูสเลอร์ปูทบีเมกูเรียกว่าน้อยละเจ้าเป็นเด็กด้วยนักกูเบียนเนี่ยนายาตัวละบ้าที่บ้านมาอุลกุยเด้งอ่ะดีกับอาทายาเรได้เสมอคาวานีทายาเจ้ามักจะนายเนี่ยด้วยซอร์เรสคาวานีได้เสียด้วยเปียตัวละกันเลยอุลกุยเด้งด้วยที่น่าตัวเรื่องสุยามาบ้าเป็นเด็กเด้งฮะกับว่าพลาสซีมีไฟนอลเซงกูชอบเจมี่ออกแต่ตัวนี้น่ะพี่ Brazil ne Belgium pwae ma ro Brazil ga Belgium bet ko ajin jin thu paw bi go twin kwin ajin ato mya mya ya bi me Belgium naw dan ne go thama ro aswan kun ka kwe phet dou nai na chaung le Belgium nan ya bu akwin lan pu mya twa si da ba Belgium twe akwin go ga ro 73 minute ma taung kan mo kantina ko Brazil ale dan lu Fernandinho kaung tai phet dou da ma tu lam maung ne ti bi ko go de pyan win twa da chaung Belgium akwin go ya twa da ba dutiya go ko ro 32 minute ma Lukaku po lai de ball lun ko Brazil Gozi Sagani, Dubran, Manaran, Kanton Yudapari. I didn't know by chain Domin Mama, Brazil got a pint and Tysis and Picasabi. Conset Chamunima, Gudinu, Timbi Lidago, August to got Gonta Tunajo, the Londido, Chiba Guneve, Brazil do, Kabab Lagani, Totoya Babi. Pintine Belgian, Dindo, semi final Boguro, Namasano Jane, Sulaina, Sete, the name only Manet Sentai Quema, Kanyama Pipari. Tigane, Sulaina Conianima, Quarta Final, Nosombori, Sweden, England. Russia and Croatia, Shimbang Kazajama, Tibari.
Pakistan Unido Hong, Nawaz Sharif Go, Jimpe Chasamu Taipei, Tiaunga, Tonan Sene, Menega Chamalabido, Pibananganima, Tunet, Tuyatadmiri, Paisamu Nepatabido, Pishinje, Mapina Naja, American Dollar, Sedangueva, Tuebe Pidan, Chamakabari, Unido Hong, Nawaz Sharif Ye, Nangay Yago Sekang, Gated Tuyatmipitu, Marianne Nawaz Gule, Tonan Kronet Pidan Chamalabari, Tuyat Midazu, Dream Paisamu, Dread Dollar, Natangwe, Chamalabido, Tuya Kemungle, Tonatin, Chamabari. No one should hear by Sai Murigo, Pakistan, Suaga, Tensibo, Dole, the Iongan, Yunjaja, Topia, and Tare, John, Suashiniga, Trenorigo, Piovare, Eight Murema, Pau, and Nere, the Pinsai Murigaro, the Landa, Muga, Luchanda, Yakuma, Shinidalu, Sobare. No one should hear Kinsayoga, John, 2 years, and he's Sikutani, Landa, Matuya, the Minadu, Yoshinibari.
Direct from Washington.
ကိုကြောင်လေးနဲ့ကိုကြောင်လေးမှာရှင်စနေနေ့နဲ့ခင်ဗျူအေးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်ကူထဲမှာပိတ်မိနေသူတွေကိုကယ်တင်ရေးမှာလောလောဆယ်အစိုးရရာဇုံကတော့ရာတီဥတုအခြေအနေပါဒီကနေ့ကစပြီးလှိုင်ကူရှိရာဒေသမှာမိုးတက်မုန်တိုင်းတွေကြားမယ်ဆိုတဲ့မိုးလေဝသတရိပ်ပေးချက်တွေရှိနေတာကြောင့်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာအထူးဂရုစိုက ွယ်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုအမုံမြင့်ရောက်နေနေရဘယ်နေရာလဲခင်ဗျ
။ကျွန်တော်တို့အခုရှိနေတာကူရှိမှာရှိတယ်ဗျ။တို့ကတော့ဒီညသတင်းစာရှင်းလင်းပွဲကိုဒီ KI မှုပြောတာကိုစောင့်ပြီးနားထောင်နေတော့ချင်းရိုင်း KI မှုပေါ့လေ။
ဟုတ်ကဲ့အဲ့ချင်းမရိုင်း KI မှုကသတင်းစာရှင်းလင်းပွဲလုပ်တာသူကဘာအကြောင်းနေပြောလဲခင်ဗျ။
အဓိကတော့ဒလေးတွေထိုးဖို့အတွက်ပါတယ်လုပ်နေတယ်ပေါ့လေ။ဥပမာဒီညမှာနောက်ဆုံးသိကြတော့အင်္ဂလန်ရင်းနှုတ်သမားတွေကိုဒီကလေးတွေကိုထုတ်လာလို့ရမလားဆိုတော့ရေလမ်းကြောင်းတော့ကြည့်ခိုင်းနေ။ပြီးတော့ကလေးတွေကိုလည်းဟိုမှာဟိုရေကူးတာနဲ့အောက်ဆီဂျင်သက်ချူနီသင်ပေးနေတာလဲ okay ပြီလားဆိုတာတော့ကြည့်ခိုင်းနေ။ရေလမ်းကြောင်းဆင်ပြေတယ်ဆိုလို့ရှိရင်တို့ကလေးတွေကိုခေါ်ထုတ်ဖို့ပေါ့လေ။အဲတို့စီစဉ်မယ်ဆိုတာမျိုးတွေသိရတယ်။တို့သတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာတော့ခရိုင်မှုပြောကြတာသူ့ကိုနောက်ဆုံးအချိန်တွေကိုပြန်အကြောင်းမပြန်လာသေးတဲ့အတွက်သူခေါ်ထုတ်မယ်မခေါ်ထုတ်ဘူးဘလို့ရှိနေရှိတယ်ဆိုတာပြောလို့မရတဲ့အတွက်မသိသေးဘူးလို့ပဲပြောရခင်ဗျာ။
ဟုတ်ကဲ့ဆိုတဲ့သဘောကသူတို့ကိုရေလမ်းကြောင်းကပဲရေငုပ်ပြီးတော့ခေါ်ထုတ်ဖို့များတယ်ဆိုတဲ့သဘောလား
ဟုတ်ကဲ့နောက်ဆုံးအခြေအနေကအဲ့လိုအခြေအနေပဲရှိတယ်ဗျာဘာလို့လဲဆိုတော့အခုကဟိုဂူဘောက်ဥစားကနေဝင်သွားလို့ရှိရင်တီချိတ်နာရောက်ခံနေတဲ့သူတို့အခန်း3ဆိုတဲ့ဒီသူတို့အခုနောက်ဆုံးစခန်းချထားတဲ့နေရာအထိကိုပါရေကလုံးဝဟိုခန်းလောက်ရှိသွားပြီဆိုတော့အဲ့ခန်း3ကနေရှေ့တီချိတ်လမ်းဆောင်ကနေဘဲဘက်ကိုရှိုးသွားပြီးအခုကလေးရှိတဲ့နေရာအထိသွားမယ်ဆိုလို့ရှိရင်ကဒီလုံးဝငုတ်သွားမှာဖြစ်တယ်အဲ့ဒီလုံးဝငုတ်သွားမဲ့နေရာမှာပြဿနာကလုံးဝခေါင်းဖော်လို့မရဘူးအောက်ဆီဂျင်ဘူးနဲ့ပဲလာမယ်ဟာမျိုးရှိရဲဆိုတော့အဲ့ခကြီးကလည်းဝေးတယ်အနည်းဆုံးလူကြီးတယောက်တောင်သူတို့ရေဆုံးစပားကြောင်3နာရီလောက်ချိန်ရတာမျိုးရှိတယ်အောက်ဆီဂျင်ဘူးနဲ့ခေါ်လာမယ်ဆိုရင်လည်းဒီအဲ့ဒီလမ်းကြောင်းကလူတယောက်ကိုအောက်ဆီဂျင်ဘူး3လုံးကုန်တယ်ဆိုတော့အောက်ဆီဂျင်ဘူး3လုံးကုန်တဲ့ဟာမှာလည်းအောက်ဆီဂျင်အသက်ရှူတက်လို့ရှိရင်တနာရီလောက်တစ်လုံးခံတယ်သက်မရှူတက်လို့ရှိရင်25မိနစ်ပဲခံတယ်ဆိုတော့အဲ့ဒါကိုပါစဉ်းစားတဲ့အတွက်အခုတော့သူတို့ကရေရှိတဲ့လမ်းဆုံးနေရာလောက်ကနေခလေးရှိတဲ့နေရာအထိ25မီတာကြားအောက်ဆီဂျင်ဘူးတစ်လုံးလိုက်တက်ဆင်ပြီးတော့အရေးပေါ်ရှူနိုင်အောင်လမ်းဘေးတွေမှာညံညံဘေးတွေမှာဝေရှူနိုင်အောင်လိုက်လုတာမျိုးတွေရှိတယ်ဒီကတော့ပြီးခဲ့တဲ့နေ့လောက်ကတော့10စင်တီမီတာလောက်တက်လာတယ်အခုတော့ပြန်ကျသွားပြီဒါပေမဲ့ပုံမှန်ဆုတ်ထုတ်နေတယ
်ရာသီဥတုကအခုလောလောဆယ်ဘယ်လိုအခြေအနေရှိနေလဲခင်ဗျာအဲ့ဒီမှာ
ရာသီဥတုကတော့ကျွန်တော်တို့မိုးပွဲလေးတွေတော့ကျနေတယ်ဗျဒီမှာတော့ခုနကတော့မြို့ရဲကအတိတ်တောင်လမ်းပြောတာတော့မြို့ရန်ကတော့အကြီးကျယ်ကျော်နေတယ်လို့သိရတယ်။ဆိုတော့ဒီနေ့နေ့လေပိုင်းဆက်ပြီးတော့ဒီစနေတနင်္ဂနွေမှာဒီမုန်တိုင်းကြမယ်မိုးကြီးကျယ်ကျော်မယ်ဆိုတာလည်းဒီမှာသတိပေးထားတယ်ခင်ဗျ။တစ်ဖက်ကတော့ဒီမှာစိုးရိမ်နေတာပေါ့နော်။မိုးတအားကြီးလာရင်ရေပြန်ပြည့်ပြီးဂူပိတ်မှာစိုးရိမ်နေ။ပြီးခဲ့တဲ့9ရက်လောက်ကဂူပိတ်လို့ရေကဂူဝါးထိပြန်ရောက်လာလို့သူတို့ရေဆုတ်ထုတ်တာကတစ်ပတ်လောက်နေနေပြန်ကြတော့ဒီရေပြန်ပြည့်သွားရင်ကလေးတွေကိုပြန်ကယ်ထုတ်ဖို့အနောက်ချိန်ပြန်ရောက်မယ်ဆိုတော့သူတို့ဒီမှာလဲစဉ်းစားနေပုံရှိတယ်ခင်ဗျာ
မနေ့တုန်းကပဲဒီကယ်ဆယ်ရေးရေတသားဟောင်းတယောက်ဒီအောက်ဆီဂျင်မလောက်တာနဲ့ပဲသူအသက်ပေးလိုက်ရတယ်ဒီအဖြစ်အပျက်ကဘယ်လောက်ထိအခုအခြေအနေကိုထိခိုက်စေလဲခင်ဗျာ
တချို့ဒီမှာရှိတဲ့ဒေသခံတွေကတော့ရင်းလို့တမားတော့ဒီလိုဖြစ်ရင်ကလေးတွေဖြစ်မှာပိုဆိုးနေတာပေါ့ကျွန်တော်တို့မြင်တာတော့ဒါပေမဲ့ဒီမနေ့ကသတင်းစာရှင်းလင်းပွဲမှာဒီရေတပ်ဗိုလ်ချုပ်ပြောသွားတာကတော့ဒီလူကပရိုတက်ကလည်းထွက်ထားပြီဒီလိုစေနာဝန်အနေနဲ့လာကူတာသူဒီဆုံးသွားတဲ့အတွက်သူတို့လုပ်ငန်းတွေကိုမကျဆိုင်မှုတော့မဆုတ်ဘူးရှေ့ဆက်ဒီကလေးတွေကိုခေါ်ထုတ်လို့ရဖို့ကြိုးစားသွားမယ်ဆိုတာမျိုးတော့ တို့ဘက်ကတော့ကယ်ဆယ်ရေးအဖွဲ့တွေကအဲ့လိုပြောပါတယ်ခင်ဗျာ
အခုစနေတနင်္ဂနွေမှာဘယ်မိုးတွေကြီးကျယ်ရွာမယ်မုန်တိုင်းရှိမယ်ဆိုတော့ဒီမိုးလေဝသအတွက်ဘယ်လိုပြင်ဆင်မှုတွေဘယ်လိုကာကွယ်မှုတွေလုပ်နေတာတွေ့ရလဲခင်ဗျာ
ခရိုင်မိုးညကုန်ည7နာရီခွဲ7နာရီလောက်ကတင်းလာရှင်းလင်းပွဲပြောသွားတာကတော့တို့စတန်းမိုင်လုထားတဲ့အဖွဲ့တွေရှိတယ်အခုရှိမှမိုးရွာတယ်လို့မျိုးဖွဲ့ဖွဲ့ပဲကြာရင်တော့ရေဆုပ်ထုတ်နိုင်အားနဲ့ရေကျသွားနိုင်တဲ့အတွက်ရင်းရပဲကူထုတ်မဲ့သဘောရှိတယ်ဒါပေမဲ့ဒီမှာမိုးတားရွာလို့ရေနည်းနည်းကြီးလာမယ်ဆိုရင်တော့ဒီတို့စတန်းမိုင်လုထားတဲ့အဖွဲ့နဲ့အမြန်ခေါ်ထုတ်ဖို့အစီအစဉ်လိုမျိုးတော့သူအရေးအကြောင်ပြောသွားတယ်ခင်ဗျာ
အခုကော်မိုးမြင့်ဘလို့မြင်နေရလဲအဲ့ဒီပတ်ဝန်းကျင်မှာကဒေသခံတွေများနေသလားနိုင်ငံတကာသတင်းမီဒီယာတွေရောရှိနေသလားကယ်ဆယ်ရေးသမားတွေဘလောက်ရှိနေလဲခင်ဗျမြင်နေရတဲ့ပတ်ဝန်းကျင်ခြေလေးကျွန်တော်ရှင်းပြပါခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့နိုင်ငံခြားသတင်းတောက်တွေအများကြီးရောက်လာတယ်ဗျာဟိုပုံမှန်နဲ့ရောက်လာတဲ့အများနေတဲ့အတွက်ခရိုင်မိုးကတော့ပြောတယ်သတင်းတောက်တွေတော့ဒီကလေးတွေတကယ်လို့ခေါ်ထုတ်လာလို့ရှိရင်အနောက်ဆက်ဖြစ်မှာဆိုလို့အကန့်အသတ်တွေထားမယ်ပူပေါင်းပါပေးကြပါဆိုတော့တောင်းမှန်တယ်ဆိုတော့အခုညမှာတော့ဒီမှာတချို့သတင်းဌာနကြီးတွေကအလှဲ့နေပေါ့လေဟိုနေဆိုင်ညဆိုင်ခွဲပြီးတော့ဒီမှာလာစောင့်နေကြတဲ့သတင်းတောက်တွေလည်းအများကြီးရှိပါတယ်ကေဆေးလုံနေတဲ့လူတွေကဒီမှာအင်အား1000ကျော်ရှိရခင်ဗျာဂူထဲမှာလည်းဟိုအဖွဲ့နဲ့ခွဲပြီးတော့ပိုက်ဆက်တာဆက်အောက်ဆီဂျင်ပေးတဲ့ဟာလို့တာလို့အဲ့လိုမျိုးသူ့အလုံးနဲ့သူတော့ခွဲပြီးတော့နေဆိုင်ညဆိုင်ခွဲလုံနေတာတွေတော့တွေ့ရတယ်ခင်ဗျာ
24နာရီပတ်လုံးတောက်လျှောက်ကူညီနေကြတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့နေဆိုင်ညဆိုင်ခွဲပြီးတော့နေလို့တဲ့လူညာနာညာလို့တဲ့လူနေလားဆိုတဲ့ဟာမျိုးနဲ့သူ့အလုံးနဲ့သူလှုပ်တယ်လို့နေဆိုင်မှာဆိုရင်ပုံများတာကဒေသခံတွေဗော်လန်တီးယားတွေကပစ္စည်းတည်ပြီးတာတို့ပိုက်တယ်ရာတို့မီချိုးတယ်ရာတို့တွေမှာဝိုင်းကူနာမျိုးတွေအများကြီးတွေ့ရတယ်ခင်ဗျာ
ကိုအောင်မုံမြင့်အတော်လေးတော့ပြည့်စုံပါပြီခင်ဗျားအမြင်ပေါ့လေဘလို့ထင်လဲရာသီဥတုဒီလိုခြေနေမှာမြင်းမြန်ဆန်းဆန်းကဲထုတ်မဲ့အရေးအယောင်တွေတွေ့နေရလားအချိန်စောင့်မဲ့သဘောရှိလား
ကျွန်တော်ထင်တယ်မိုးများများရွာတို့ဂူတွေကိုရေနည်းနည်းတက်လာပြီဆိုရင်တော့တို့အမြန်ခေါ်ထုတ်မဲ့ထင်တယ်ရတဲ့အနေနဲ့ဘာမို့မိုးရွာလာနေမယ်ရေစုပ်နေတာလဲကြသွားမယ်ဆိုနည်းနည်းစောင့်မဲ့အချိန်နေရှိပါတယ်ခင်ဗျာ
ဒါကတော့လှိုင်ကူရှေ့ကိုရောက်ရှိနေပြီးအခြေအနေတွေကိုမပြတ်စောင့်ကြည့်နေတဲ့ MNG သတင်းနဲ့မီဒီယာကွန်ရက်ကကိုအောင်မိုးမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒီကနေ့စနေနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာလဲလှိုင်ကူရဲ့ပိတ်မိနေသူတွေကယ်ဆယ်ရေးနဲ့ပတ်သက်လို့ဆွေးနွေးမှာပါ။သောရရှင်များရှင်ထိုင်းနိုင်ငံကလှိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်နဲ့ပူးပေါင်းပြီးအင်တိုက်အားတိုက်ကြိုးပမ်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမှတ်ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြွတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်မှာပါ။ရန်ကုန်မြို့တော်စီပင်တာယာရေးဥပဒေတစ်ကိုအတီးပြုတ်လိုက်ပြီးဖြစ်တဲ့အတွက်စီပင်တာယာရေးကော်မတီရွေးကောက်ပွဲတွေကိုဒီနှစ်အကုန်မှာကျင်းပဖို့ရှိပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။2013ခုနှစ်ရန်ကုန်မြို့တော်စီမံသားရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေကြမ်းကို2018ဖေဖော်ဝါရီ2ရက်ကရန်ကုန်တိုင်းလွှတ်တော်မှာအဆိုတည်သွင်းခဲ့ပြီးနောက်ဇွန်လ29ရက်နေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။အသစ်ပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့စီမံသားရေးကော်မတီရွေးကောက်ပွဲကိုတော့လာမယ့်ဒီဇင်ဘာလမှာကျင်းပပြုလုပ်သွားမှာဖြစ်တယ်လို့လက်ရှိကော်မတီဝင်ဒေါ်သန်းမြင့်အောင်ကပြောပါတယ
်။ဟုတ်အတိအကျတော့ဘယ်နှစ်ပဲရဲ့ဆိုတာတော့မတတ်မှအတိဘူးပေါ့နော်ဒါပေမဲ့ကျမကတော့ထင်ပါတယ်ဒီ2018ထင်ပါပဲဟိုဟိုပေါ့နော်ဒီဇင်ဘာလောက်ဆိုဖြစ်နိုင်လိမ့်မယ်ထင်တယ်ဘာဆိုတော့ဒီကြောင်းကြောင်းရမယ်ပြင်ဆင်မယ်ဘာညာဆိုဥပဒေအတိဖြစ်ပြီလေဆိုတော့ဒါရွေးကောက်ပွဲရတော့အမြန်ဆုံးလုပ်ရမှာပေါ့ကျမတော့အဲ့လောက်ထင်ပါတယ်ဒါပေမဲ့တိတိကျကျတော့ဟိုရက်သတ်မှတ်မှုပါမှုတော့မကြားသေးပါဘူးရှင်
လက်ရှိအတီးပြုတ်ပြတ်ထန်းလိုက်တဲ့ဥပဒေအသစ်ကိုတော့တနည်းကြော်ကြာယူဆထားတာဖြစ်ပြီးအရင်ဥပဒေထက်စီမံတားရေးလုပ်ငန်းတွေကိုပို့ပြီးတိကျခိုင်မအောင်လုပ်ကိုင်နိုင်စေဖို့ရေးဆွဲထားတယ်လို့လည်းဒေါ်သန်းမြအောင်ကဆက်ပြောပါရစေ
။ဆိုတော့ဒီငကိုထက်လည်းပို့ပြီးတော့ဟိုတိကျခိုင်မာတဲ့ဟိုအားတွေရေးထားတာဖြစ်တဲ့အတွက်ကြောင့်မို့လို့ဟို ဒီလောက်လေဟိုကြာသွားတာပေါ့နောက်ပြီးတော့အဲ့ဒီစီပင်သားဥပဒေကဟိုတတလုံးတော့မတွက်ပေါ့နော်ဒီဟိုနောက်လျှောက်သုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါရဲခိုင်ခိုင်မာမာနဲ့ဟိုကြဲကြဲပြက်ပြက်နဲ့အမဥပဒေကိုသေသေးချာချာတည်ဆောက်ပြီးတော့မှကျမတို့အဲ့ဒီဟိုစီပင်သားလုပ်ငန်းတွေကိုစနစ်တကျဟိုအရင်ထက်ကိုပို့ပြီးစနစ်ကျအောင်ဆောင်ရွက်သွားဖို့လို့ပေါ့နော်အဲ့ဒီဥစ္စာလောက်ပဲကျမတို့အခုတော့ပြောနိုင်အောင်မှာပေါ့
ရန်ကုန်တိုင်းဒေသကြီးလွတ်တော်ရဲ့ဥပဒေပြုကိုယ်စားလှယ်တအူးဖြစ်တဲ့ဦးနေဖုံးလက်ကတော့လက်ရှိအတည်ပြုလိုက်တဲ့ဥပဒေအရပြည်သူတွေရဲ့စံနှုန်းနဲ့အညီစီမံသာရေးလုပ်ငန်းတွေကိုထိထိရောက်ရောက်အကောင့်တွေဖော်မဲ့သူတွေကိုရွေးချယ်နိုင်တော့မှာဖြစ်တယ်လို့အခုလိုပြောပါရစေ။
အများကြီးပဲလေ။ဟောပါတော့အဓိကကတော့ကျွန်တော်တို့လွတ်တော်အနေနဲ့ကတော့ဒီပြည်သူလူထုရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေပုံများဖို့ရယ်။နောက်ပြီးတော့အဲ့ကိုယ်တည်းလေးကလည်းတကယ် key position တွေရဖို့ရပေါ့နော်အဲ့ဟာကိုကျွန်တော်တို့စဉ်းစားပြီးတော့ဒီဟိုမှာဆိုရင်ဟိုဟိုရောင်တော့ချိန်မသားအကောင့်ဒီမှာဆိုရင်အရင်တော့6ရောက်လေဒီတော့6ရောက်ကိုကျွန်တော်တို့7ရောက်လောက်ရတာပေါ့နော်7ရောက်ဆိုတော့ဒီဒီရဲ့လူက6ရောက်ဖြစ်သွားတာပေါ့ဟိုကခန့်ရတဲ့လူက9ရောက်ဖြစ်သွားတာပေါ့နောက်ပြီးတော့အဲ့ဒီရဲ့6ရောက်ထဲကနေမှ1ရောက်ကိုဒါ key position ဖြစ်တဲ့ဒုတိယမျိုးတော့ပဲဟိုပါကျွန်တော်တို့ကဒါပေးလိုက်တဲ့သဘောပေါ့နော်အဲ့လေးကတကူပေါ့နော်နောက်တစ်ခုကတော့ကျွန်တော်ဆိုတော့မြို့တော်စီမံသားရေးကော်မတီရဲ့ခရိုင်စီမံသားရေးကော်မတီရဲ့မြို့နယ်စီမံသားရေးကော်မတီ3မြို့ရှိတာပေါ့နော်အဲ့ဒီမှာခရိုင်ကိုကျွန်တော်တို့ကဖြုတ်လိုက်ပြီးတော့မြို့တော်နဲ့မြို့နယ်နဲ့ပဲတိုက်ရိုက်ချိတ်ဆက်ပြီးဆောင်ရွက်တဲ့သဘောမျိုးလည်းဒါဖြစ်သွားတာပေါ့အဲ့ဒါလေနောက်ပြီးတော့ဟိုပါပေါ့ဒီ frame ကလည်းကျွန်တော်ကဆိုရင်ဌာနတွေဌာနအခု20ရှိတယ်ပြီးတော့အခြားကော်မတီရုံးငန်းတို့ပါလို့ရှိတယ်ပေါ့နော်အဲ့တော့အဲ့ဌာနတွေကိုဌာနမှုတွေကဒါတိုင်တွေတာပေါ့နော်အခုကျတော့အဲ့လိုဌာန20မရှိတော့ဘဲနဲ့လုံငန်းတော်ငါဖွဲ့ဆိုပြီးခုနဖွဲ့ချင်းပဲပြီးရင်ဒီဌာနကတော့သုံးခုပဲကျန်တော့မှာပေါ့နော်အဲ့တော့ဒီလုံငန်းတော်ငါဖွဲ့ရောအဲ့ကော်မတီဝင်တွေကခုနကပြည်သူရဲ့ကော်မတီဝင်တွေရဲ့နောက်ပြီးတော့အစိုးရခန့်တဲ့ထဲကမှကော်မတီဝင်တွေရဲ့ထဲကနေမှကော်မတီဝင်တွေတယောက်ချင်းစီတယောက်ချင်းစီကအဲ့လုံငန်းတော်ငါဖွဲ့ရောဥက္ကဋ္ဌလုံငန်းတော်ငါဖွဲ့ရောဥက္ကဋ္ဌတွေဖြစ်သွားမှာပေါ့နော်ပြီးရင်အဲ့ထဲမှာလည်းဒီကျေပတင်ညာရှင်ဆိုတာကိုလည်း3ယောက်စီထည့်ပြီးတော့ဒါဖွဲ့လို့ရတဲ့ပုံစံမျိုးဖြစ်သွားတာပေါ့အဲ့တော့ဟိုပေါ့ခနာမှုတွေဒါပါပါဘူးပါပါကို short ချလိုက်ပြီးတော့ company ဝင်တွေရဲ့ပါပါပို့ပြီးတိုးလိုက်တဲ့သဘောဖြစ်သွားတာပေါ့
အတီးပြုတ်ပြားထန်းလိုက်တဲ့ရန်ကုန်မြို့တော်စီဝင်သားရေးဥပဒေသစ်ကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇွန်လ28ရက်နေ့ကလက်မှတ်ရေးထိုးပြီးလွှတ်တော်မှာပြားထန်းလိုက်တာပါဥပဒေအသစ်မှာတော့အခန်း30ခန်းပါဝင်ပြီးဥပဒေချိုးဖောက်ရေးအရေးယူနိုင်ဖို့နောက်ဆက်တွဲပြည်မှုနဲ့ပြည်ထောင်တွေပါထည့်သွင်းရေးဆွဲထားတာဖြစ်ပါလေခင်ဗျာ
VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟိမ့်ပါရှင်စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေအပေါ်မှာသောရရှင်ရဲ့သဘောထားအမြင်တွေကိုလည်းအဲ့ဒီရဲ့အောက်မှာမှတ်ချက်ပေးရေးသားနိုင်ကြပါတယ်ရှင်အဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုဖြေရှင်းကြဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနိုင်ငံတွေကိုတိုက်တွန်းနေပါတယ်ကုန်သွယ်ရေးဆိုင်ရာကန့်သက်တားဆီးတဲ့လုပ်ရက်တွေဟာကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်အန္တရာယ်ရှိတဲ့တက်ရောက်မှုဖြစ်စေတယ်လို့လည်းသတိပေးလိုက်ပါတယ် WTO ဌာနချုပ်ရှိရာဂျနီဗာမြို့ကနေလီဇာရှလိုက်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင
်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲတစ်ခုစလာနေပုံရတာကိုဝင်ဖြေရှင်းဖို့ WTO ကညှင်းထားပါတယ်ဒေါ်လာ34ဘီလီယံမိုးရှိတဲ့တရုတ်ကုန်တွေအပေါ်အခွန်25ရာခိုင်နှုန်းကောင်းမဲ့အမေရိကန်ရဲ့စုံပြတ်ချက်ကိုတရုတ်ဘက်ကလည်းအလားတူတုံ့ပြန်လှုံ့ဆော်ထားတာပါလို့ရတခုချင်းစီပေါ်ဂျနီဗာခြေဆိုင် WTO ကမှတ်ချက်မပေးပါဘူးဒါပေမဲ့ကိုဂျိုးစီးပွားကာကွယ်တဲ့လုံဆောင်ချက်တွေကိုရပ်ကြဖို့တတိပေးချက်တွေကို WTO ညွှန်ကြားရေးမှူးချုပ် Roberto Azevedo က Twitter မှာစက်တိုက်လို့ရေးထားပါတယ်ဗန်နာရေးနဲ့စီးပွားရေးဆိုင်ရာနိုင်ငံ20အဖွဲ့ G20 နိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာလုံဆောင်ချက်တွေကိုစောင့်ကြည့်လေ့လာပြီးထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာစီးပွားရေးအင်အားကြီးနိုင်ငံတွေကြောင့်ကုန်သွယ်ရေးမှာအကန့်အသတ်တွေတိုးလာတာကိုတွေ့ရတယ်လို့WTO ညွှန်ကြားရေးမှူးချုပ် Azevedo ကပြောပါတယ်ကန့်သက်တားဆီးတဲ့နောက်ထပ်လူဆောင်ချက်တွေလာအောင်မယ်ဆိုတာမကြသေးခင်ဖြစ်ပျက်တွေကပြနေတယ်လို့ WTO အကြီးအကဲကပြောပါတယ်ကုန်သွယ်ဆက်ဆံရေးပိုင်းယုံရင်းပျက်စီးလာတာဟာအရင်ကခံမှန်းထားတာတည်းပိုဆိုးနိုင်ခြင်းရှိပြီးတိတ်ကိုပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်ခြင်းရှိတယ်လို့ Azevedo ကဆိုရင်းနေတဲ့အကြောင်းသူ့ရဲ့ပြောခွင့်ရ Dan Bruzin ကပြောပါတယ
် The fallout from these measures is already being felt.Companies are hesitating to invest. Markets are getting
ဒီလိုရက်တွေကနေဖြစ်လာတဲ့အကျိုးဆက်တွေအခုကိုပဲတက်ရောက်နေတာကကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွန်းဆုတ်နေပြီးဈေးကွက်တွေကမောက်ကမဖြစ်နေတယ်လို့ကုန်စည်နှုန်းတချို့လည်းတက်နေပါပြီ။နောက်ထပ်အချိန်မြင့်လာမယ်ဆိုရင် တယောက်မှုကဒီတဲ့ပမာဏကြီးလာဖို့ပဲရှိပြီးပတ်သက်နေတဲ့တိုင်းပြည်တွေရဲ့အလောက်ကိုင်းတွေနဲ့တိုးတက်မှုကိုထိခိုက်လာမှာဖြစ်တယ်လို့ကမ္ဘာတဝန်းစီးပွားရေးမတည်ငြိမ်မှုတွေလည်းဖြစ်လာပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအနေနဲ့မျက်မျက်တတဆက်ဆံမှုကိုမရဘူးဆိုရင် WTO ကနေနှုတ်ထွက်နိုင်ခြင်းရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကထင်ချောက်ထားပါတယ်အဲ့ဒီလိုအခြေအနေမျိုးသူတို့သတိမထားမိဘူးလို့ Prusin က VOE ကိုပြောပါတယ
် I'll just say that no US official in Geneva has given any indication
WTO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားတယ်ဆိုတာမျိုး Geneva ကဘယ်အစည်းအဝေးမှာမှအမေရိကန်တာဝန်ရှိသူတွေမပြောဘူးသေးဘူးဆိုတာပဲကျွန်တော်ပြောပြစီ
ကုန်သွယ်ရေးဆိုင်ရာဒီမမှုတွေဖြစ်စေတဲ့အကြောင်းရင်းခံတွေကိုဖြေရှင်းရေးနီလန်းရှာဆွေးနွေးကြဖို့တက်ဆိုင်တဲ့နိုင်ငံတွေအားလုံးကို WTO အကြီးအကဲ Azevedo ကတိုက်တွန်းနေပါတယ်ခင်ဗျာ
ကိုချောချောသိပြောပြသွားတာပါစနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်မယ့်အမျိုးသမီးကဏ္ဍမှာတော့မကြခင်21ရာစုပင်လုံတတိယအစည်းအဝေးကျင်းပတော့မှာဖြစ်တဲ့အတွက်မြမငင်းချမ်းရေးဖော်ဆောင်ကြိုးပမ်းမှုမှာအမျိုးသမီးတွေရဲ့ကဏ္ဍဘလောက်ထိပါဝင်ပတ်သက်မှုရှိနေလဲဆိုတော့မေးမြန်းသုံးသပ်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုဆက်လက်ပြီးတော့တင်ဆက်မယ့်ကမ္ဘာသတင်းလွှာနောက်တစ်ပုဒ်ကတော့ဥရောပနိုင်ငံတွေတဲဝင်ရောက်နိုင်ရေးမြေထဲပင်လယ်ကိုဖြတ်ဖို့စ조사နေကြတဲ့ရွှေပြောင်းအခြေချသူတွေဟာတေဘေးနဲ့ရင်ဆိုင်ရပွဲရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်ရွှေပြောင်းလာသူတွေကိုဝင်ခွင့်မပေးဘဲစန့်ကျင်နေတာကပင်လယ်ပြင်ထဲဒုက္ခသည်တွေပိုးပြီးသေဆုံးစေမှာဖြစ်တယ်လို့လည်း UNHCR ကပြောနေတာပါဂျနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုပဲကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်
ဥရောပမှာနိုင်ငံရေးကုလွန်ကွင်းရဖို့နဲ့ရွှေပြောင်းအခြေချနိုင်ရေးကြိုးပမ်းနေသူတွေဟာဥရောပကမ်းခြေကိုရောက်လာသူကနေပြီးမြေထဲပင်လယ်ထဲမှသာဆက်လက်တည်ဆုံနေရတယ်လို့ UNHCR ကပြောပါတယ်။2018ရဲ့ပထမ6လအတွင်းဥရောပမှာကုလွန်မှုရောက်လာသူ 4,000 ကျော်ကျော်ရှိပြီးတစ်ချိန်တည်းမှာပဲပင်လယ်ပြင်ထဲတည်ဆုံပျောက်ဆုံးရသူက 1,000 ကျော်ရှိနေတယ်လို့ UNHCR ကပြောနေတာပါ။အခုလိုအသက်ဆုံးရှုံးမှုပမာဏမြင့်မားနေတာဟာဒေသတွင်းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအားဖြည့်ဆောင်ရွက်ဖို့အရေးပေါ်လိုအပ်နေပြီလို့ UNHCR ကပြောပါတယ်။ပင်လယ်ပြင်ထဲဒုက္ခတွေ့နေသူတွေကိုအစိုးရမဟုတ်တဲ့အဖွဲ့တွေကကယ်ထုတ်နိုင်ပေမဲ့ကူညီကယ်ဆယ်ရေးတွေမလုပ်ကြဖို့အစိုးရကအဲ့ဒီအဖွဲ့တွေကိုတားမြစ်ထားကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Charlie Yaxley ကပြောပါတယ်။ဒုက္ခရောက်နေတဲ့လေတွေကိုကယ်ဆယ်ဖို့ခွင့်ပြုတာကအရေးပါတဲ့အခြေအနေဖြစ်တယ်လို့သူက VOA ကိုပြောပါတယ
် If we have any threats of legal action or potential repercussions hanging over boats rescuing people at sea then the very principle itself
တကယ်လို့ပင်လယ်ပြင်ထဲဒုက္ခရောက်တဲ့လေတွေကိုကယ်တင်ရေးကိစ္စမှာတရားဝင်တားမြစ်တာတွေလုပ်နေမှဆိုရင်အဲ့ဒီပြတ်ထန်းထားတဲ့မူကိုနိုင်ကအနေရရှိနေပြီဆိုတဲ့သဘောပါပဲဒီတားမြစ်ချက်ကြောင့်ဒုက္ခရောက်နေတဲ့သူတွေကိုမကူညီဘဲရှောင်သွားကြမဲ့မာလိမှုတွေရှိလာနိုင်ပါတယ်ဒါမျိုးကသေရေးရှင်ရဲ့ခြေနေတွေဖြစ်နေတာကြောင့်ဒုက္ခသည်တို့ရွှေပြောင်းအခြေချသူတွေသာမကဘဲအသက်ဘေးကြုံရသူဘယ်သူမှမဆိုအကူအညီတောင်းကြမှာပါပဲ
မကြသေးမီကအီတလီနဲ့မော်တာနိုင်ငံတွေဟာဒုက္ခသည်နဲ့ရွှေပြောင်းအခြေချသူတွေတင်လာတဲ့လှေတွေကိုသူတို့စိတ်ကမ်းတွေမှာစိုက်ကပ်ခွင့်ညှင်းပယ်ခဲ့တာကြောင့်အဲ့ဒီလှေတွေဟာပင်လယ်ပြင်ထဲရပ်ပေါင်းများစွာမျောနေခဲ့ရပါတယ်အခုကာလဟာပင်လယ်ပြင်ကိုဖြတ်ဖို့စ조사ကြတဲ့လရသည်ရဲ့အစဖြစ်ပါတယ်အသက်ကယ်ဆယ်ရေးလုပ်ငန်းဟာအဓိကဦးစားပေးဖြစ်တယ်လို့ Yaxley ကပြောပါတယ်။ရှာဖွေကယ်ဆယ်ရေးတွေကိုဆက်ပြီးတားမြစ်နေအောင်မယ်ဆိုရင်ပင်လယ်ပြင်ထဲအသက်ဆုံးရှုံးရတာတွေပိုများလာနိုင်တယ်လို့လှိုင်းလေတံမခံနိုင်ဘဲခနော်နီခနော်နဲ့ဖြစ်နေတဲ့လှေတွေနဲ့အသက်ဆုံးပြီးပင်လယ်ပြင်ဖြတ်နေကြသူတွေဟာလူပေါင်းကိုကူးသူတွေရဲ့ဖျားယောင်းလှည့်စားမှုကိုခံရဝယ်ရှိတယ်လို့သူကထောက်ပြပြောဆိုပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေတင်ဆက်နေတဲ့အစီအစဉ်တင်ဆက်ဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းရဲ့ internet website ဖြစ်တဲ့ burmese.voanews.com မှာလည်းအခုဒီ radio ကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့
ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်။တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process က
ဒါကတော့မြမငင်းချမ်းရေးဖော်ဆောင်မှုဂျိုးပန်းချက်တွေမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍအနေနဲ့ပတ်သက်လို့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင်။ဒီမိနစ်အတွက် mobile phone app ထောင်ချောက်များဖွံ့ဖြိုးဆဲနိုင်ငံတွေမှာဈေးပေါ်တဲ့ smartphone သုံးဆွဲသူတွေစီကအချက်အလက်တွေကို app တွေကဘလို့ထုတ်ယူနေတယ်လဲဆိုတဲ့ကောင်းစင်နဲ့ The Wall Street သတင်းစာကြားနေမှာ Newly Panel ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုအကာအကွယ်ပေးဖို့ဥပဒေအရအားနည်းချက်တွေရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာလူသန်းပေါင်းများစွာဟာဈေးမကြီးတဲ့ smartphone တွေကိုဝယ်ယူသုံးဆွဲကြတာပါ။ smartphone တွေနဲ့ wifi internet တွေကိုအလွယ်တကူအသုံးပြုနိုင်ပေမဲ့အဲ့ဒီဖုန်းတွေမှာတခါတည်းပါလာတဲ့ app တွေဟာသုံးဆွဲသူတွေရဲ့အချက်အလက်တွေကိုသူတို့မသိလိုက်ပဲထုတ်ယူနေတာဟာဆုံးရှုံးနစ်နာမှုဖြစ်ဆောင်းမမှရေးထားပါတယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတောင်းနဲ့ချီရောင်းချနေတဲ့တရုတ်နိုင်ငံလို့ SingTap P10 smartphone မှာတွဲပြီးပါနေတဲ့ app တခုဆိုရင်ဖုန်းပိုင်ရှင်ရောက်နေတဲ့နေရာအပြင်ဖုန်းထဲမှာရှိနေတဲ့အချက်အလက်တွေကို Gmobile လို့အမည်ပေးထားတဲ့ထိုင်ဝမ်မှာအခြေစိုက်တဲ့ mobile phone ကြော်ညာကုမ္ပဏီတခုစီကိုပေးပို့နေတာဖြစ်ပါတယ်။အဲ့ဒီ smartphone မျိုးတွေကိုတရုတ်နဲ့အိန္ဒိယနိုင်ငံတွေကထုတ်လုပ်တာဖြစ်ကြောင်းသုတေသီတွေကပြောပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမှာသူတို့ရဲ့ကုမ္ပဏီခွဲဖွင့်လှစ်ထားတဲ့ထိုင်ဝမ်အခြေစိုက် Gmobile ကတော့သူတို့အနေနဲ့ data အချက်အလက်တွေကိုကြော်ညာတွေဘယ်သူတွေစီဥတီပို့ရမလဲဆိုတဲ့နေရာအတွက်အသုံးပြုတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်တစ်ခါတလေ smartphone ထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့လည်းသုံးဆွဲသူတွေရဲ့အကြောင်းပိုးပြီးသိနိုင်ဖို့သူတို့ရလာတဲ့အချက်အလက်တွေကိုမျှဝေလေးရှိကြောင်း Gmobile ကဆိုပါတယ်။တကယ်တမ်းမှာတော့လူကြိုက်များတဲ့ smartphone အများစုမှာပါတဲ့ app တွေဟာသုံးဆွဲသူတွေရဲ့နေရက်လိပ်စာအပြင်ဘယ်နေရာရောက်နေတယ်လဲဆိုတဲ့အချက်အလက်တွေကိုပါစုဆောင်းနေတာပါ။ဒါပေမဲ့လည်းသုံးဆွဲသူတွေကိုယ်တိုင်သဘောတူညီချက်နဲ့သူတို့ဖုန်းနဲ့ download လုပ်ပြီးထည့်တဲ့အဲ့ဒီလို app တွေကိုအချိန်မရွေးဖြတ်ပြစ်နိုင်ပါတယ်။ Gmobile လို့အရင်ကတည်းကဖုန်းထဲမှာပါနေတဲ့ app ကိုတော့အဲ့ဒီလိုအလွယ်တကူဖြတ်ပစ်လို့မရတဲ့အပြင်နီးပညာအစဉ်စဉ်အသုံးပြုပြီးမှသာဖြတ်ပစ်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံမန္တလေးမြို့ကအယောင်စီးမတအူးဆိုရင်သူ့ရဲ့ SingTap P10 smartphone မှာပါနေတဲ့ Gmobile app ကနေပုံကိုရေးအချက်အလက်တွေကိုစုဆောင်းနေတယ်ဆိုတာ The Wall Street Journal ပြောပြမှသိခဲ့တာဖြစ်တယ်လို့ဆောင်းပါးမှာရေးထားပါတယ်။သူကိုယ်တိုင်သတိထားမိတာကမကြသေးခင်လတွေကပဲသူ့ရဲ့ smartphone screen ပေါ်မှာ mobile game တွေအတွက်ကြော်ညာတွေမကြခဏပေါ်လာနေတယ်လို့ဆိုပါတယ်။အဲ့ဒီအတွက်လေစိတ်အနှောက်အယှက်ဖြစ်ခဲ့ရတယ်လို့ပြောပါရယ်ဒါပေမဲ့လည်း American ပြည်ထောင်စု Latin America နဲ့ Singapore လိုနိုင်ငံတွေကတော့ Gmobile app ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုကိုဖျက်တောက်ခဲ့ကြပါရယ်ရှင်အခုဆက်လက်ပြီးတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ
ဒီကနေ့မနေ့တင်ပြမယ့် ATM အသုံးကတော့
a slap on the wrist
ဖြစ်ပါလေစာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ ဖြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါれဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်တန်းကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါれဆလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်တန်းမျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ga siwai lungan shin tathe ji tu ye ta bo. Tu ka dai da torol li achi ni su de. Tu bet ga apit phit bi me, ye ga tu apit ko ဘဘတန်တန်နဲ့ပဲလှုပ်ပေးလိုက်တယ်။ဟိုဘက်အဖွဲကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
ကျူးလွန်တဲ့အပြစ်ကကြီးလေပေမဲ့တဲ့တဲ့သားသားဘဘတန်တန်နဲ့လှုပ်ပေးလိုက်တယ်။ထိုက်တင်တယ်လို့အပြစ်ပေးခြင်းမခံရဘူးဆိုရင်ဘယ်လိုပြောမလဲ
A slap on the wrist
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့အကျဉ်းအသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါဇူလိုင်လလာမယ့်ဒီဒုတိယပတ်အတွင်းမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပတော့မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်ဖို့ကြိုးပမ်းရမှာပဋိပက္ခဖြစ်ပွားရာဒေသတွေမှာစစ်ပေးတံခံကြရတဲ့လူတွေအနေနဲ့အများဆုံးပါဝင်တဲ့တိုင်းရင်းသူအမျိုးသမီးတွေရဲ့အခန်းကဏ္ဍဘယ်လိုရှိပါသလဲ။ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘယ်လောက်ရည်ကြီးပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင်။
'Cause it only serves to make me more determined to achieve my final goal.
မနက်ငယ်မှာကပအကြရှိဆုံးပြည်တွင်းစီလူစုရမယ်ရှမ်းကချင်းစတဲ့တိုင်းရင်းသားလေးနဲ့ဂိုင်းပြည်နဲ့မြန်မာစစ်တပ်ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုစိတ်တိုင်းဖြစ်လာမယ့်ဇူလိုင်၁၇ရက်နဲ့၁၆ရက်နေ့တို့မှာနေပြည်တော်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ပင်လုံတတိယစည်းဝေးပွဲကိုခေါ်ယူကျင်းပဖို့စီစဉ်နေခြင်းဖြစ်တဲ့အတိုင်းငြိမ်းချမ်းရေးဖော်ဆောင်ရမှာအမျိုးသမီးတွေရဲ့ကန္တာကဘယ်လောက်ရည်ကြီးပါတယ်ဆိုတာကိုမြန်မာနိုင်ငံကိုမကြာခဏတွားရောက်ခဲ့ပြီးစစ်ဖက်နဲ့ရပ်ဖက်ဆက်ဆံရေးကိုကူညီဆောင်ရွက်ပေးနေသူအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးဖြစ်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုမေးချခဲ့ပါတယ်
။ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်။တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process ကသိပ်ပြီးတော့မပြည့်စုံဘူးနောက်ပြီးတော့လည်းဒီရှမ်းတို့ကချင်တို့ကြတော့ရန်လည်းဝေးနေတဲ့အခါကျတော့သူတို့ရဲ့အတန်တုံတောင်မပါလာဘူး
ဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်အခြေစိုက် APCSS ကိုလုံခြုံရေးဘာသာရဆိုင်ရာအရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်ဖို့ကူညီဆောင်ရွက်ပေးနေသူတည်းဖြစ်ပါတယ်သူကဟဝိုင်အခြေစိုက်APCSS ဌာနမှာကျင်းပတဲ့တင်တန်းတွေကိုလာရောက်တက်ခဲ့တဲ့မြန်မာစစ်ဖက်နဲ့အရက်ဖက်ကိုယ်စားလှယ်တွေအနေနဲ့မြန်မာတိုင်းရင်အမျိုးသမီးတွေလည်းပါဝင်ရမှာခေါင်းဆောင်မှုအရေးအသွေးနဲ့ပြည်စုံပြီးငြိမ်းချမ်းရေးရရှိဖို့တနိုင်တစ်ပိုင်းဆောင်ရွက်နေကြတာတွေ့ရတယ်လို့ပြောပါတယ်။အဲ့ဒီအနေနဲ့တူကတော့ဟဝိုင်ယီမှာတင်တန်းလာတက်ခဲ့သူရှမ်းတိုင်းရင်သူအမေပဲဖြစ်ပါတယ်။ဒေါက်တာမီမီဝင်းဘတ်ရှင်းပြခဲ့တာက
ရှမ်းပြည်နယ်မှာကျမတို့စီက alumni ဟု
တ်ကဲ့
ကျမတို့စီကအရင်ကအကြောင်းသားဟောင်းပေါ့နော်ကျမတို့ APCSS ကိုလာတက်သွားတဲ့အမျိုးသမီး MA ဆိုတာရှိတယ်
ဟုတ်ကဲ့
အဲသူကအဲ့ဒီမှာစပြီးတော့ဒီသူ့ရဲ့ NGO လေးအဖွဲ့အစည်းလေးဖွဲ့ရပြီးတော့မြောက်ပိုင်းရှမ်းအမျိုးသမီးတွေရဲ့အသံကို peace process တွေမှာပို့ပြီးတော့ဟိုနေပါဝင်နိုင်အောင်လို့အတွက်သူ့ရဲ့ပတ်ဝန်းကျင်နာတဝိုက်မှာသူအမျိုးသမီးတွေကို training တွေပေးတယ်ပညာပေးတယ်နောက်ပြီးတော့သူတို့နည်းနည်းပါးပါးဒီ peace process ကိုနားလည်အောင်သူလိုက်လုပ်ပေးနေတာရှိပါတယ်ဆိုတော့ဟို MA တို့လိုမျိုးလိုမျိုးလုပ်နေပေးနေတယ်ဆိုတာအရန်ကောင်းတယ်ဒီအမျိုးသမီးတွေကမြန်မာအမျိုးသမီးတွေပါသူတို့မှာခေါင်းဆောင်မှု အရေးချင်းအများကြီးရှိတယ်သူကဘာလို့မှပြောနေစရာမလိုသူကိုနိုင်တရားစာလိုအပ်တဲ့ဆိုပြီးတော့သူဒီဥစ္စာလေးတည်တောင်ပြီးတော့သူခင်ဗျာလိုက်ပြီးတော့ education ပေးနေတာပေါ့
ဒါကြောင့်လေတိုင်းရင်းမျိုးသမီးတွေကြားငင်းကြိုင်းရရှိဖို့ဘယ်လိုဆောင်ရွက်နေပါသလဲဆိုတာကိုအမေကိုတိုင်ကိုမိချိခဲ့ပါတယ်ဟိုအမေကိုသူကိုထပေါ့နော်ဒီရှမ်းပြည်ရင်မှာမျိုးသမီးတွေငင်းကြိုင်းမှာပါဝင်တဲ့အခမ်းအနားလုပ်ရဆိုဟုတ်လား
တိုင်းရင်းဆိုလည်းဒီရသိနေကြတာအများများတယ်ဆရာမရေတော့ကျမတို့ရဲ့ဒီကမှသိနေတယ်ဗျာအင်္ဂလိပ်စာနဲ့မကောင်းတော့ဒီမှာစကားတော်မှာတော့ first language မဟုတ်ဘူးဆရာမရေ second language ကမှမြန်မာစကားလေ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်တို့ကဒီလုပ်ရတာချက်တယ်ဆရာမရေချက်တဲ့အခါကျတော့အဲ့နဲ့ကျမကဒါဆင်းရင်ဒီကမှရှိနေတဲ့အမျိုးသမီးအစင်းအဖွဲ့ကိုကျမကစုလိုက်တယ်လိုက်ပြီးတဲ့အခါကျတော့ woman network ဆိုပြီးတော့မှကျမထောင်လိုက်တယ်ဆရာမထောင်လိုက်ပြီးတဲ့အခါကျတော့အဲ့ဒီ woman network မှာထားထောင်တဲ့အချိန်မှာကျတော့တော်ရည်ရည်ဒီဒေတာမှာကတော့လူမျိုးက9မျိုးလောက်ရှိတယ်ကွာ။အဲ့တော့လေလူမျိုးဆွဲတွေဘာသာဆွဲတွေအရင်ကြီးရဲ့
။အဲ့တ
ော့ကြီးတဲ့အခါကျတော့ကျမအူစုစပြီးတော့မှဖာလုပ်ပေးရတယ်ဆိုတော့ဒီမျိုးသမီးကိုညက်ချင်မှကျမတို့အားလုံးကညီမပဲ
။ဒီ
လူမျိုးပဲဖြစ်ဖြစ်ဒီဘာသာလေးဖြစ်ဖြစ်ကျမတို့အားလုံးဒီညီမဖြစ်တယ်ဆိုတာနဲ့ကျမတို့စအုပ်စုတည်ထောင်ကြတယ်ပေါ့ကွာ။ဟု
တ်ကဲ့။
တည်ထောင်တဲ့အခါကျတော့အခုအဖွဲ့တွေကလည်း23ဖွဲ့ရှိတယ်ကွာ။များတယ
်။
အဖွဲ့23ဖွဲ့ရှိတယ်။ကိုညနေတော့အခြေခံထားပြီးတော့မှအဖွဲ့ကိုလှုပ်ထားတယ်။ပြီးတဲ့အခါကျတော့ကျွန်တော်တို့ကအမျိုးသမီးကြီးရဲ့ခေါင်းဆောင်တွေကိုခေါ်ပြီးတော့မှစက်ဘက်စီပြင်းလင်းလုပ်ရင်းနဲ့ဒီငင်းချင်ရေးကိစ္စတော့ကျွန်တော်တို့ငင်းချင်ရေးလို့တော့နည်းနည်းပြီးတော့ကျွန်တော်တို့အဲ့လိုတော့မဆက်ဘူးဆရာမ။ဟု
တ်ကဲ့။
ဆက်တယ်နဲ့ကျွန်တော်တို့ကဖတ်ဖတ်လုပ်တယ်ဆိုတဲ့အခါကျတော့လက်နက်ကန်ဖတ်မှရှိနေတဲ့အမျိုးသမီးရလည်းကျွန်တော်တို့ညီအမတွေပဲပေါ့နော်
။ဟုတ်ကဲ့။
ဒီတော့တက်မတော်မှရှိနေတဲ့အမျိုးသမီးတွေကလည်းညီအမတွေပဲ
။ဟုတ်က
ဲ့။ရက်ဖတ်မှရှိနေတဲ့အမျိုးသမီးတွေကလည်းညီအမတွေပဲပေါ့။အဲ့တော့ဒီ၃ခုကိုစုံတွေ့နိုင်တဲ့ platform တွေကျွန်တော်ကအကူဆုံးစပြီးတော့မှအခုကျွန်တော်တို့စပြီးမှလုပ်နေတယ်ပေါ့ဆရာမ
။ခေါင်းဆောင်မှုအရေးသွေးပြည့်မီပြီးအသည့်စိတ်နဲ့ငင်းချမ်းရေးတွေကြိုးပမ်းနေသူအမေအနေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပြည်တွင်းပဋိပက္ခတံအများဆုံးခံကြရတဲ့တိုင်းရင်းအမျိုးသမီးတွေရဲ့အတန်ပျောက်နေတာတွေ့ရတယ်လို့အခုလိုထောက်ပြပါတယ်
။သမိုင်းဆောင်ကိုပြင်ကြည့်တဲ့အခါဆိုအခုလည်းပင်လုံးပေါ့နော်ပင်လုံးကြီးလာခံနေပါတယ်အရင်လုပ်နေကြတယ်ပေါ့အဲ့တော့အဲ့ဒီထဲမှာကျွန်တော်ကဘာမြင်လဲတဲ့ဆိုတော့ခါမှာဒီ coffee area မှာဖြစ်နေတဲ့အမျိုးသမီးတွေရဲ့အတန်တကယ်ထိခိုက်နေတဲ့လူတွေရဲ့အတန်ကမပါဘူ
း။ဟုတ်ကဲ့
အဲ့တော့ငင်းချမ်းရေးလို့ပြောချင်ရန်ကုန်မှာမန္တလေးမှာအဲ့ဒီလေလုပ်နေတဲ့အခါကျတော့ကျမတို့ကကြာလာတဲ့အခါကျတော့ကျမတို့ကစီလင်းဖြစ်တယ်တို့တကယ်တော့စစ်တမ်းခံရတဲ့နေရာတွေမှာရှိနေတဲ့ဒီဒီရဲ့အပန်းအနေနဲ့ဒီဟာကိစ္စကိုပြောရမှာအဲ့တော့အဲ့ဒါကြီးကိုပြောဖို့လည်းဆက်ကျမတို့ဒီအမျိုးသမီးကိုညက်ကားကျတော့ဘာလုပ်လဲလို့ပြောတဲ့အခါမှာဟာလာကြပါဒီမှာပေါ့နော်ဟို vocational training ပေါ့ဆက်မှာ
Okay
အဲ့တော့ဟာလာကျမတို့စက်ပြလေးချက်ကြမယ်အဲ့တော့ဒီမှာဟိုပေါ့နော်အိမ်ပြွင့်မှုလေးလောက်ကြမယ်အခြေခံအမှတ်တင်တန်းလေးလောက်ကြမယ
်
လုပ်နေရင်းနဲ့မှကျမတို့ကအကြောင်းအရာကိုပြောမလဲလို့ပြောခါမှာဟုတ်ပြီအဲ့တော့ကျမတို့ကငင်းချင်းင်းနဲ့ပတ်သက်ရင်ယောက်ျားတွေကလည်းငင်းချင်းင်းနဲ့ပတ်သက်လို့ရှိရင်သူတို့တွေကလည်းဘာဖြစ်လဲလို့ပြောတော့နေ့လေပိုင်းဆိုရင်ကျမရဲ့တိုင်းသားလက်နဲ့တိုင်းသားကြတော့လေသူ့ဝတ်စုံသူ့ဝတ်တယ်
ဟုတ်ကဲ့
ကျမဆက်မလို့ရတယ်သူ့ဝတ်စုံသူ့ဝတ်တယ
်ဟုတ်ကဲ့
ဝတ်ပြီးတဲ့အခါကျရင်ကွင်းပြင်မှာသူကစစ်ဖြစ်ကြတယ်ရကြပြီဆိုရင်အဲ့ဒီဝတ်စုံအဲ့ဒီ uniform ဝတ်စုံကိုချွတ်ပြီးတဲ့အခါကျရင်ငါကြရင်ဒီရဝမ်းမှာသူရှိကြတယ်ဟုတ်ကဲ့
အ
ဲ့တော့သူကတကယ်တမ်းတော့ငင်းချင်းကိုတိုးချင်တာမဟုတ်ဘူးတကယ်တမ်းဖြစ်လာတဲ့အခါကျရင်မိန်းမတွေနဲ့ကလေးရပြေးရတာအဲ့တော့ကျမကကလေးကိုပြောလဲလို့ပြောတော့မိန်းမတွေနဲ့အမျိုးသမီးတွေကပြောရသူပြောဖို့လိုအပ်လာပြီပေါ့နော
်အဲ့
တော့ကျမတို့အင်အားအရေးကြီးတယ်သူကဒီအခါကျရင်တိုင်းနာမှာရှိတိုင်းနာလက်နက်ကိုင်မှာရှိနေတဲ့အမျိုးသမီးရဲ့ဒီစက်ကမှရှိနေတဲ့အမျိုးသမီးရဲ့ဒီဒေတာမှရှိနေတဲ့အမျိုးသမီးကိုစုပြီးသားလို့ဆိုတော့အမူးမှန်ကြီးကိုကျွန်တော်ကလုပ်ဖို့အတွက်ကျွန်တော်ကစူးစမ်းနေတယ်တ
ော့ဟုတ်ကဲ့အမေတို့လိုတိုင်းရင်းအမျိုးသမီးတွေဟာငင်းချမ်းရေးရရှိစေဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရမှာတခုကတော့
စူးစမ်းနေတဲ့အခါကျတော့ဒီဒေတာမှပေါ့အခု loss ရကျတော့ကျွန်တော်တို့မှာမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေအရဗါတယ်လက်နက်ကမ်းကိုမတရားအသိအဖွဲ့တို့ကစမှတ်ထားတယ
်။
ပုံမှန်စက်ခွန်သိရှိရတော့နော်ဒီပုံမှန်စက်ခွန်သိတာကျမတို့တက်တာနည်းနည်းအနောက်ရှက်ဖြစ်တယ်။ပုံမှန်ဒီစက်ခွန်သိကနေတာကျမတို့လွတ်တယ်ဆိုရှင်ဒီတိုင်းမှာလက်နက်တိုင်းမှာရှိနေတဲ့အမျိုးသမီးနေလဲကျမတို့ပို့ပြီးတော့မှတခါပြောလို့ရတယ်။ဒီစစ်တပ်နဲ့ကြတော့နည်းနည်းလေးစကားပြောရတာနည်းနည်းအဆင်ပြေတယ်။အဲ့တော့သူတို့ရတယ်တဖြည်းဖြည်းတော့သူတို့အမျိုးသမီးကိုလှုပ်ပြီးဖို့ပေါ့။ဟုတ
်ကဲ့။
သူတို့မဟုတ်ဘူးဆမ်းနိုင်။သမရောဒီရောက်ကြတယ်မဟုတ်ဘူ
း
မိမာလို
့ဟုတ်ကဲ့ဒါပေ
မဲ့မိမာရဲ့အချင်းစီရောက်ကြအောင်ဒီ FOGC ပြန်ဝယ်ပေါ့ဆရာမျိုးကျွန်တော်ကအဲ့ဟာလေးကြီးက ီဆောင်နေကြတာပါဟုတ
်ကချင်းပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းနဲ့နှစ်ကိုင်းတိုက်ခိုက်မှုတွေကြောင့် IDP ခေါ်အိုအိမ်မဲ့စွန့်ခွာထွက်ပြေးခဲ့ကြသူတွေတိမ့်နဲ့ချီရှိရမှာအများစုကအမျိုးသမီးတွေတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဖြစ်ကြပါလေဒါကြောင့်မကြမီကျင်းပါတော့မဲ့27ပင်လုံညီလာခံလို့ညီချင်ရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်ရည်ကြီးပါသလဲဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ရဲ့အကြံပြုချက်နဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်မြန်မာအမျိုးသမီးတွေကအကြံပေးချင်တာကတော့လူကန္တာပေါ့နော်အမျိုးသမီးနဲ့အားလုံးဆိုင်တယ်အခုဆိုလို့ရှင်ဗာလဲကျမတို့ယဉ်ကျေးမှုရတချို့နေရာတွေအတို့နဲ့မဆိုင်ဘူးတို့နဲ့မသက်ဆောင်ဆိုအဲ့လိုမျိုးတွေမစင်စားဘူးပေါ့နော်နေရတကမှာအမျိုးသမီးပါဖို့သင့်တယ်ဘာလို့ဆိုတော့အဲ့ဒီဆိုကျမတို့အားလုံးလူပဲနော်ဆိုတော့အဲ့ကြောင့်မလို့ကျမရဲ့အကြံပေးချင်တာကတော့အမျိုးသမီးကန္တာကနေရာတိုင်းမှာပါပဲespecially အခုဆိုလို့ရှိရင်မြန်မာနိုင်ငံတိုးတက်နိုင်ဖို့အတွက်เนาะအမျိုးသမီးတွေအများကြီးပါဝင်ပြီးတော့လှုပ်ပေးနိုင်လို့ရှိရင်မြန်မာနိုင်ငံတကယ်တိုးတက်နိုင်ပါတယ် You can bend but never break me
cause it only serves to make me more determined to အခုဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ဖို့အလဲရောက်ပါပြီဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံမှာတက်စင်မီမလုံမလောက်ဖြစ်နေရတာဟာဘာကြောင့်ပါလဲ။ဒါကိုဖြေရှင်းဖို့အတွက်ဘဲကစပြီးလုပ်နိုင်မယ်ဆိုတာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်တာထွေးရဲ့အမှန်ကိုကြည့်ရအောင်ပါ။တက်စင်ဓာတ်အားကိုတွန်းထွက်လောင်စာတွေဖြစ်တဲ့ရေနံသဘာဝတန်းွေကြောက်မီးတွေနဲ့နျူကလ িয়ার စွန့်ရင်တွေကနေထုတ်ယူနိုင်တယ်လို့နေလေရေဇီဝနဲ့ဘူမိမြေရင်းအပူတွေကနေလည်းထုတ်ယူနိုင်ပါတယ်။မြန်မာနိုင်ငံမှာတက်စစ်ထုတ်ယူနိုင်တဲ့အလားအလာရှိတဲ့စွန့်ရင်အရင်းအမြစ်တွေရှိနေရတဲ့မထုတ်နိုင်တာတွေထုတ်နိုင်တာကြတော့လေမသုံးနိုင်ဖြစ်နေတာတွေကြောင့်ကဘာမာသာမကအရှိတောင်အာရှမှာတော့တဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအနည်းဆုံးဖြစ်နေရတာပါ
အဓိကကတော့လျှက်စစ်တာအားနည်းနေရတာဒီမှာဂက်စ်ကထွက်တယ်ပေါ့ဗျာကိုယ်နိုင်ငံမှာလည်းတွေ့ရင်လည်းပူရှံပါလေဒါလည်းလေကျွန်တော်စာချုပ်တွေကလည်းရှိထားတာဟာဒီတော့ကိုဦးကြီးလည်းသုံးလို့မရတော့နိုင်ငံသားတွေလည်းရအောင်ဒါလောက်ရတဲ့သဘောရှိတော့မထွက်ဘူးလဲမဟုတ်ပါဘူးထွက်ပါလေအဲနောက်တစ်ခုကြတော့ကျွန်တော်ကခေတ်ဆက်ဆက်အကြအတီးနဲ့မျိုးစုံနဲ့ဂျုံနဲ့ရတော့ဒီလျှက်စစ်ကိုအထူးအားလုံးမဆိုင်နိုင်ဘူးဗျာလျှက်ချက်ကိုမကြည့်ပြီးနိုင်တော့တနိုင်ငံလုံးရဲ့အိမ်တော်စုရဲ့38ရာခိုင်နှုန်းလောက်ပဲကျွန်တော်ကတအားပေးနိုင်သေးတယ်ဗျအခြေတော်အားကြမှာ38ရာခိုင်နှုန်းပဲပြည်သူတအားရတယ်ဆိုတာမြန်မာနိုင်ငံတနိုင်ငံပဲပြန်တော့တယ်ဗျတနိုင်ငံလုံးမှလည်းပြန်ကြည့်ရင်ဒီအခြေတော်အားရှာထဲမှာ38ရာခိုင်နှုန်းပဲလျှက်စစ်လွှမ်းခြုံနိုင်တယ်နောက်တစ်ခါလူတူးချင်းပြန်ကြည့်ရင်လည်းအခြေတော်အားရှာမှာအနည်းဆုံးတရားတရားမှာတနစ်ကို unit 140 150 160ပဲတုံးနိုင်သေးတယ်ဒါတွေကအခုမှဖြစ်တာမဟုတ်ဘူးဗျပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကဒီအကျက်တီးတွေကတော့ဇက်တိုက်ဖြစ်နေတာဗ
ျမြန်မာနိုင်ငံရဲ့ဒီအကျက်တဲဟာစွန့်ရင်အကျက်တဲမဟုတ်ဘဲလက်စစ်ဓာတ်ပေးဖို့မလုပ်နိုင်တဲ့အခက်ခဲတွေလည်းကောက်ချက်ချပါတယ
်အဲကျွန်တော်တို့အဓိကပြဿနာတက်နေတာကတော့တကယ်အမကန်နိုင်ငံမှာလောက်ရမှာကဒေနုံတက်တာတဲ့ဓာတ်ရဖို့ဆိုလို့ရှိရင်ဒီအလျားစစ်ပြီးပေါ်ကျော်ရတဲ့နိုင်ငံမှာဒီအလျားစစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ။ဒီအလျားစစ်ကိုလည်းဒီသဘောပေါက်ရင်ဒိမ့်လေးသမားတွေကတော်တော်ကြံ့ခွက်တယ်ဗျ။အချို့လည်းပဲရန်ကုန်ကနေပြီးတော့ကိုနေရီကိုချင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ကံ့မဲ့ဖို့တွေပါလေလုံကြပြူကြနေဆိုတော့အဲ့တော့နိုင်ငံတော်ကလည်းသူကလည်းပြည်သူဖြည်းဖြည်းချင်းဖြည်းဖြည်းချင်းနဲ့သူကစီယုံနေရတယ်လို့ဖြစ်တာဗျ။နောက်တစ်ချက်ကြတော့ဒုတိယဇေနုံအသက်တာဆုံးဖြစ်တဲ့ဇာအောင်မြန်မြန်လေးထုတ်နိုင်တဲ့ကြောင်မီးတွေကြလည်းပဲဒီလိုပဲရ။ကြောင်မီးတွေကိုမျိုးစုံနဲ့ကြောင်မီးတွေလို့လို့ရှင်ပဲလူတွေအကုန်သိကုန်တဲ့ပုံစံမျိုးအခုကပြေးပြီးတော့မြန်မာနိုင်ငံမှာကျန်းနေရဗျ။အမှန်ကတော့ပတ်ဝန်းကျင်နိုင်ငံတွေရောဖွံ့ဖြိုးပြီးနိုင်ငံတွေရောအမေရိကန်ရုရှားနောက်ဆုံးမဲ့ဂျာမနီအင်ဒီးယားထိုင်းနိုင်ငံဗီယက်နမ်တရုတ်အကုန်လုံးကကြောင်မီးတွေမပါဘဲနဲ့လျှက်စစ်ဓာတ်ပေးလို့မရဘူးဗျ။သူတို့အကုန်လုံးကြောင်ပြီးသွေးသုံးပြီးတော့လည်းလျှက်စစ်ဓာတ်ပေးတာပဲ။ဒါပေမဲ့သူတို့မှာရရလျှက်စစ်ရှိရင်လည်းရရလျှက်စစ်ကိုအမာခံထားတာပဲ။အဲ့မဲ့ဒီနိုင်ငံတွေမှာဖွံ့ဖြိုးလာတဲ့ခါကျတော့ဘာနဲ့ထပ်ဖြည့်ရှင်းတော့ဆိုနျူကလ িয়ার နဲ့ထပ်ဖြည့်ရှင်းလိုက်ကြဗျ။အဲ့တော့သူတို့တို့ကသူတို့ကစားလို့ရတာပဲဗျ။ကျွန်တော်နိုင်ငံကျနျူကလ িয়ার ဘိုင်းကျလည်းကျွန်တော်ကအလန့်အနေနဲ့ကျဲနေတယ်လို့ဖြစ်တယ်။နောက်တစ်ခါကိုယ်ကအရင်းအမြစ်တွေကလည်းဒီရလျက်စစ်တွေလည်းပေါ်ကျွေးဝါရဲ့ဘာနဲ့ကျွန်တော်ကမလုံနိုင်တာ။နောက်တစ်ခါကြောင်မှုတွေကျလည်းပဲကျွန်တော်အနီးပတ်ဝန်းကျင်နိုင်ငံတွေကနေပြီးတော့အင်ဒိုနီးရှားတို့ဩစတြေးလျတို့ကနေဝယ်သွင်းလို့ရှိရင် ပင်လယ်ကူးတင်ပေါ်ကနှစ်ရက်သုံးရက်ဆိုရင်တန်ချိန်ကောင်းသိမ့်နဲ့ဖြီးပြီးတော့ကျွန်တော်ရောက်လာပြီးတော့ပင်လယ်တန်ဦးတန်းမှာစေုံလေးပြည်ပြီးလဲလို့ရတာလေးလည်းပဲကျွန်တော်တို့မလုပ်နိုင်ဘူးအဲ့တော့နိုင်ငံကစွန့်ရင်အကြအတီးဖြစ်တာမဟုတ်ဘူးကြအဓိကကတော့အဲ့စွန့်ရင်အကြအတီးရဲ့အောက်ကကျွန်တော်၄ရက်၈မှာအဲ့လိုကြံ့ကွက်တာတွေပြူလာတွေဘာတွေကကျွန်တော်တို့နိုင်ငံဖုံမျိုးရိုးအများကြီးနှောက်ယှက်ဖြစ်နေတာက
ြဒီလိုအကြက်တဲတွေရှိနေတာကြောင့် LNG လို့ခေါ်တဲ့ရေနံတန်းဝင်ရေကိုတင်သွင်းပြီးဓာတ်အားထုတ်ဖို့အတွက်စီစဉ်လာရတယ်လို့ပြောပါတယ
်ဒီကောက်ခံအစိုးရလည်းဒီပြည်သူ့ရဲ့ဆန္ဒကိုလည်းပဲအလေးနဲ့ထားတဲ့အနေနဲ့ရှောင်သိပြီးတော့သူလုပ်တဲ့ခါကျတော့သူဘာလို့စဉ်းစားလို့ဆိုတော့ LNG ကိုပြန်တင်သွင်းပြီးတော့ဓာတ်ငွေဓာတ်အစ်စက်ဦးနေအဖြစ်နဲ့သုံးမယ်လို့ပြောတဲ့ခါကျတော့အဲ့ LNG ကမဂါဝတ်3000ကျော်3နှစ်လောက်အတွင်းသူကလေအောင်လုပ်မှာကတော့အဲ့တော့ပြည်သူတွေကတော့ဓာတ်ကဒီကြီးကြီးပေးပြီးတော့မှတော့ဖြစ်သွားပြီအဲ့တော့စောစောကဈေးသက်သာတဲ့ဟာတွေကိုကျွန်တော်ကပြည်သူတွေကကြံ့ခွက်တော့အခုဆိုပြည်သူတွေကဈေးကြီးကြီးနဲ့မောင်းမဲ့ LNG ကိုတစ်ဖြစ်လဲပေါ့ဗျာ LNG ရောက်ဝယ်သွင်းရမှာဗျာ၃နဲ့၄နှစ်အတွင်းမှာအဲ့ဆက်ရုံကမဂါဝတ်3000ကျော်လောက်ကြီးဝင်လာမယ်ဆိုတော့ပြည်သူတွေကအဲ့ဒီနောက်ပိုင်းမှာတော့အတော်လေးကိုဓာတ်ကဝင်ပြီလေဗျာဒါပေမဲ့ပြည်သူတွေဓာတ်ကဝင်ပြီလေလို့ပြောရင်ပြည်သူတွေကိုကျွန်တော်ကနိုင်ငံတော်အစိုးရဝင်မပြီးအောင်ဆိုပြီးတော့စာစီကြိုက်ပေါ့ဗျာကြားခံပြီးတော့နိုင်ငံတော်ကအရှုံးခံမယ်လို့ပြောလိုက်ကြတော့လေနိုင်ငံတော်ပတ်စံဆိုတာလည်းပြည်သူပတ်စံကြပြည်သူပတ်စံဆိုတာလည်းပဲတခြားပုံရိုးရေးလုပ်ငန်းတွေလုပ်မဲ့ပတ်စံတွေကိုဒီလေးအစ်အရှုံးထဲမှာကျွန်တော်ကလာပြီးတော့ခုလိုဖြစ်တော့ပုံရိုးရေးတွေပါကျွန်တော်ကကလေးဖြစ်မဲ့သဘောအားလုံးကချိတ်ချက်နေတာပေါ့ဗျာဒီအဲ့လိုယတနာလေးတွေရှိနေတယ်ကြနိုင်ငံမှာလ
ေ LNG ကနေလျှက်စစ်ထုတ်ဖို့လုပ်ရတဲ့အစီအစဉ်ကဘယ်လောက်ကြာကြာသုံးဖို့စီစဉ်နေတာပါလဲ
ဒီဆိုတဲ့နိုင်ငံတွေကဖြည့်ဆည်းသုံးပါတယ်ဖြည့်မထွက်တဲ့လူတွေက LNG ဝယ်သုံးတာဗျLNG ဆိုတာ gas ကို pressure ပေးပြီးတော့အေးခံပြီးတော့စင်ပေါ်ကြီးနဲ့ပယ်လာပြီးတော့ဒီကြတော့ပြန်ပြီးတော့မှ gas ပြန်လောက်လာတာအဲ့တော့ဓာတ်ထဲမှာဆိုအစ်င့်တွေကဒီ gas ကနေအရေးကြီးလုပ်တယ်အရေးကနေမှပယ်လာတယ်အရေးပယ်လာရင်မှအရေးကိုခြား gas ပြန်လုပ်တယ်ပြီးတော့မှကျွန်တော်မောင်းနေပေါ့ဗျာအဲ့ဒါဘယ်လိုနိုင်ငံတွေတရားသုံးတာလဲဆိုတော့ဥပမာဂျပန်လို့ပေါ့ဗျာသူနိုင်ငံမှာ gas အလုံးလောက်မရှိလို့ဒီ LNG ဝယ်သွင်းနေတယ်ဗျာမြန်မာနိုင်ငံမှာ gas ကရှိပါတယ်ဒါပေမဲ့ရင်းနှောင်းချုပ်ဖြစ်တဲ့စာလုပ်တွေကလည်းရှိနေတော့အခုချိန်မှာစာလုပ်ကြမ်းပြင်ဖို့ဆိုလည်းမလွယ်ဘူးပေါ့ဗျာနောက်ကျတူးနေတဲ့ gas သွင်းနေရလဲနောက်က9နှစ်6နှစ်မှာဘာမှမပြီးဘူးပေါ့ဗျာ gas ဆိုလည်းပြေးကြတယ်အမျိုးမဟုတ်တော့မပြီးတော့ gas ထုတ်လို့မကြနေတဲ့တွင်းနေနေရာမှာအစားထိုးဖို့တော့ဘာလို့ဆိုရရှိတော့ဒါကယာယီစီစဉ်ပေါ့ဗျာ9နှစ်တန်း9နှစ်10နှစ်တန်း10နှစ်ပေါ့ဒါ LNG ဝယ်သွင်းပြီးတော့နောက်ကျရင်ကျွန်တော် gas ထွက်လာရင် gas နဲ့မောင်းပါတော့ဗျာ
အခုလိုယာယီဖြည့်ရှင်းတဲ့နည်းကထုတ်လို့မှုဇရိတ်မတတ်တာတဲ့အတွက်လျှက်စစ်ဓာတ်ကတွေပိုးလာနိုင်ပါတယ်
ဒီလိုဓာတ်ကတာမြင်တာအောင်ပြောရလို့ရှင်တော့ real estate က9ဆင့်ခွဲ6ဆင့်ဒီ unit ကိုထုတ်လုပ်မှုပြင်ကြတယ်။ကြောင်မီတို့က9ဆင့်သာသာအဲ့လိုအချိန်မှာကျွန်တော် LNG နဲ့မောင်းမယ်ဆိုလို့ရှင်9ဆင့်လောက်ဖြစ်သွားအောင်အဲ့ဒီ unit ကို6ဆင့်9ဆင့်လောက်နဲ့ထုတ်ရမယ်ဓာတ်အားကို9ဆင့်လောက်ထုတ်တဲ့ဓာတ်အားဖြစ်တော့9ဆင့်ဆိုရင်ဒီမြန်မာနိုင်ငံမှာပေါက်တဲ့ဈေးဒေါ်လာကို6400လောက်နဲ့တွဲရင်10ဆင့်ဆိုရင်14ကျပ်တော့ဒီ unit ကို28ကျပ်လောက်ကွာတော့ရတယ်ကြောင့်မလို့ပြည်သူကကတိကအောင်ဖြစ်တော့မှာလို့သိရတယ်။ဒါမို့လို့ကျွန်တော်တို့ပြောနေတာရန်လေးအစ်ကိုလည်းအခြေခံလုပ်ပါ။တောင်မီတွေကိုလည်းလက်မလို့လိုက်ပါနဲ့။ဘာလို့ဆိုတော့ LNG ကြီးတွေလုလို့ချင်းနဲ့ဈေးတွေတအားကြီးသွားမှဆိုလို့ LNG လည်းအတင့်တင့်တော့လုပ်ပါ။ဘာလို့ဆိုတော့မကြခင်ဈေးဆက်တာတွေရောလာမှရယ်။နောက်ဆုံးနိုင်ငံဈေးကထပ်ထွက်လာလို့ချင်းလည်းအစဉ်စဉ်ဖြစ်အောင်ရယ်ဆိုတော့ LNG နဲ့ဝယ်သွင်းပြီးလုပ်တာတွေမှလည်းဒါလုပ်ခြင်းလေလို့လည်းကျွန်တော်ကဒီစပါလေ။ဒါနဲ့ချင်းချင်းကြီးပြောပြပါမယ်
။နောက်တစ်ပတ်မှာတော့လျှက်စစ်ဓာတ်အတွက်အမားခံဖြစ်နေထားနိုင်မယ်။ရေအသုံးလျှက်စစ်ထုတ်လုပ်နိုင်တာကိုပြောပြပေးပါမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့အောင်ပါ
။ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြောက်မြတ်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ဟာအမေရိကန်ပြည်ထောင်စုအတွက်စိန်ခေါ်အကဲဆတ်မှုတွေရောအခွင့်အလမ်းတွေပါရှိနေတဲ့နိုင်ငံတွေဖြစ်ကြတယ်လို့မရမကြသေးခင်ကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်တရုတ်နိုင်ငံထံမှာဒဏ္ဍာရီစီးပွားဥစ္စာနဲ့အရင်းမြစ်တွေရှိနေတယ်လို့ရုရှားနိုင်ငံမှာကြီးမားတောင်းနေတဲ့အင်အားရှိတယ်လို့သူကရှင်းပြခဲ့ပါတယ်ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံဘာလုပ်နေလဲဆိုတာကိုနားလေသဘောပေါက်အောင်လှုပ်ထားဖို့လိုအပ်တယ်လို့ဝန်ကြီးပွန်ပေယိုကတတိပေးပြောဆိုပါတယ်တရုတ်နဲ့ထိတွေ့ဆက်ဆံခြင်းအပြင်အမေရိကန်ရဲ့အသိပညာပိုင်းဆိုင်ရာပိုင်ဆိုင်မှုတွေကိုဥပဒေပေါင်းအတွင်းကရောဘောင်းရဲ့ပြင်ပကပါရယူသွားစေနိုင်တဲ့အန္တရာယ်ရှိနိုင်တယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်အနေနဲ့ကောင်းကောင်းသဘောပေါက်ထားပြီးဖြစ်ပါတယ်ပထဝီနိုင်ငံရေးရာတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်နဲ့ကမ္ဘာကြီးပေါ် ဩဇာလွှမ်းမိုးနိုင်မှုကြိုးပမ်းအားထုတ်နေတယ်ဆိုတာကိုအတိမတ်ပြုရင်းအမေရိကန်ပြည်ထောင်စုအနေနဲ့အမြင်ကျယ်ကျယ်နဲ့စောင့်ကြည့်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားတွေရှိတဲ့အရက်မှာတရုတ်နိုင်ငံအနေနဲ့အတူရှင်တွဲပြီးတော့ကျွန်တို့ဘက်ကလှုပ်ဆောင်စရာရှိတာတွေကိုလုပ်နေရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေးဦးကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စမှာတရုတ်နိုင်ငံဟာအလွန်အရေးပါတဲ့ခဏကနေပါဝင်ဆောင်ရွက်နေတယ်လို့ဝန်ကြီးပွန်ပေးဦးကပြောပါတယ်ဒီနေရာမှာမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ကင်ဆယ်ထားဖို့ဆိုတာတရုတ်နိုင်ငံအတွက်အလွန်အရေးကြီးပါတယ်ရုရှားနဲ့ပတ်သက်လို့ကတော့အမေရိကန်ပြည်ထောင်စုပေါ်ရုရှားရဲ့စန့်ကျင်ဘက်လှုပ်ရက်တွေပေါ်တမရဒေါ်နယ်ထရမ့်ဟာသူ့ရဲ့တမရတာဝန်စတင်ယူခြင်းကလေးကပြက်ပြက်သားသားချမှတ်ထားပြီးဖြစ်ပါတယ်ဒါပေမဲ့နေရာတော်တော်များများမှာအတူတကွလက်တွဲလှုပ်ဆောင်နေကြတာတွေရှိတယ်လို့မစ္စတာပွန်ပီယိုကပြောပါတယ်စီးရီးယားနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးကိစ္စတွေတည်ငြိမ်မှုရှိစေရေးမဟာဗျူဟာချမှတ်မှုတွေမှာအမေရိကန်နဲ့ရုရှားတို့အတူတကွလှုပ်ဆောင်လျက်ရှိပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကာကွယ်ရေးကိစ္စကလွဲပြီးကျန်တဲ့နှစ်နိုင်ငံကြားထိစပ်နေတဲ့အရေးကိစ္စတွေအပြေရှားရမှာကျွန်ုပ်တို့ဟာရုရှားတာဝန်ရှိသူတွေနဲ့ထိတွေ့ပြောဆိုမှုတွေလုပ်ခဲ့ကြပါတယ်လို့ဝန်ကြီးကပြောပါတယ်။ကမ္ဘာကြီးရဲ့နေရာတော်တော်များများမှာလက်တင်ခံနိုင်ပွဲမရှိတဲ့ရုရှားရဲ့အမှုအကျင့်ပိုင်းဆိုင်ရာအငင်းပေါ်စရာကိစ္စတွေတော်တော်များများရှိနေပါတယ်။စီးရီးယားနိုင်ငံနဲ့ယူကရိန်းနိုင်ငံတွေအတွင်းပြုတ်လုခဲ့တဲ့ရုရှားရဲ့ပြုမှုလှုပ်ဆောင်မှုတွေဟာတော်တော်လက်လွတ်စပယ်နိုင်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီလိုရဟာအမေရိကန်တွေလက်ခံထားတဲ့စံနှုန်းနဲ့ဘလို့မှမအဆက်ပါဘူးလို့ဝန်ကြီးပွန်ပေယိုကဆိုပါတယ်။ကျွန်တို့ရဲ့အကျိုးစီးပွားတွေနဲ့ကျွန်တို့ရဲ့စိတ်ပူပန်မှုတွေကဘာတွေလဲဆိုတာကိုသူတို့သိရှိရအောင်ဆက်လက်ကြိုးပမ်းလှုပ်ဆောင်နေပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကာကွယ်ရေးကိစ္စကလွှဲရင်တခြားနှစ်နိုင်ငံကြားဆက်ဆက်ပတ်သက်နေတဲ့နှစ်ဖက်အကျိုးစီးပွားအရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံနဲ့ရောရုရှားနိုင်ငံနဲ့ပါအတူတကွဆက်လက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
နောက်ဆက်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင်းမြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ American Dollar 34 billion ဘူတရုတ်သွင်းကုန်ပစ္စည်း800ဘော American ကအခွန်တိုးချပြီးတဲ့နောက်ရုပ်နိုင်ငံအနေနဲ့မလွဲမရှောင်သောလိုအပ်တဲ့တုံ့ပြန်မှုကိုလုပ်ဆောင်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ယူထက်ကုန်ပစ္စည်းအမျိုးပေါင်း955မျိုး၊တံပိုးအပြင်အလားတူဒေါ်လာ34ဘီလီယံမှုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကဖော်ပြပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခန်ချင်းရိုင်မျိုးထမ်လွန်နန်နုံးလှိုင်ကူတွေကအကြောင်းသားလေး12ယောက်နဲ့သူတို့ဘောလုံးအသင်းရဲ့နီးပါးတော့ကိုဂူတွေကနေကထုံနိုင်ရေးတခြားလမ်းကြောင်းတစ်ခုကိုရှာဖို့အတွက်ဂူရဲ့အပေါ်မီတာရာပေါင်းများစွာအမြင့်အပြင်ဘက်ကထူထပ်တဲ့တောအုပ်ကိုကစားရေးဖွဲ့တွေရှင်းလင်းနေကြပါတယ်။ရာသီဥတုပိုဆိုးလာတာနဲ့မြောက်ဂူအတွင်းကိုလေအဝင်နည်းလာတာတွေကြောင့်သူတို့ကိုကဲထုတ်ဖို့အချိန်သေးမရှိတော့ဘူးလို့ကစားရေးလုပ်ငန်းကိုတာဝန်လုံးဆောင်နေတဲ့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ဒေသမှာဂျာတာပိနေကတင်မွန်တိမောင်းလို့တည်ဆုံသူအခြေတွေ့ဟာအနည်းဆုံး33ဦးရှိသွားပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ရာသီဥတုစိုးနေလို့ပျောက်ဆုံးနေသူတွေကိုရှာဖွေရေးကိစ္စဒီကနေ့မနေ့ပိုင်းဒီဆိုင်ငံ့ထားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။သူတိမ်မောက်သွားတဲ့လေမှာတင်မောမှာတရလူတရ9ဦးပေါအောင်ပြီးအဲ့ဒီထက်က63ဦးကကဘာလက်ခီးတွေပါဆေးရုံတင်ထားရသူအနည်းဆုံး12ဦးရှိပါတယ်။ကဘာဖလားဘောလုံးပြိုင်ပွဲ quarter final ပထမပွဲမှာပြင်သစ်ကဥရုဂွေကို2ဂိုးပြတ်နဲ့နိုင်ရပြီးဒုတိယပွဲမှာတော့ဘယ်ဂျီယံကနာမည်ကြီးဘရာဇီးအသင်းကို2ဂိုးတကိုးနဲ့အတိအကျနိုင်ရပြီးတော့ semi final အသင်းကိုအဆင့်ကိုတက်သွားကြပါပြီ။ပြင်းနဲ့ဘယ်ဂျီယံအသင်း semi final ပွဲကိုမြန်မာစံတော်ချိန်ဇွန်လ17ရက်တနင်္လာနေ့မနေ့12နိုင်ခွဲမှာကစားကြပါမယ်ဒီကနေ့မှာတော့ quarter final နောက်ဆုံးပွဲတွေဖြစ်ဆွီဒင်နဲ့အင်္ဂလန်ရုရှားနဲ့ခရိုအေးရှားတို့အချိန်မှန်ကစားကြပါမယ်ခင်ဗျာ
ကိုကျော်ကျော်သိန်းပါသတင်းကြေကျုပ်ကိုတင်ဆက်သွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Zeenab Abdul Rahman ဖြစ်ပါတယ်ရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားက VOE သောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရွှေလန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.